Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ12ရက်တနင်္လာနေ့ညပိုင်း 9:20 အစီအစဉ်တွေကို line to meter 24 25 30 51နဲ့ line line meter 190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့ညစီစဉ်ဖြစ်တာဝန်ယူရမှာပါ။
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဆယ်စုနှစ်6ခုကျော်ကြာမြန်မာအစိုးရကိုလက်နက်ကင်တော်လှန်ခဲ့တဲ့တပ်တန်းအရှိဆုံးတိုင်းရင်းသားလက်နက်ကင်ကရင်အမျိုးသားအစိုးရယုံ KNU နောက် ABSDF ចောင်းသားတပ်မတော်နဲ့ရှမ်းပြည်တောင်ပိုင်းတပ်မတော်တို့ကိုမတရားအသိအဖြစ်ကနေမြန်မာအစိုးရကပယ်ဖျက်ပေးလိုက်ပါတယ်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ Princeton တက္ကသိုလ်ကပေါမောက်ခအန်ဂတ်စတေတန်ကိုချီးမြှင့်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီတမရော်ရာအများစုနေထိုင်ရာပြင်ဦးလွင်မြို့ရဲ့လာမယ့်ရွေးကောက်ပွဲရလဟာဘလို့ရှိနိုင်မလဲဆိုတဲ့သတင်းမှကြားရမှာတော့
လက်ရှိအနေအထားဒီတက်သေးကိုဝင်ပြီးတော့စီယုံနာတွေမရှိသေးဘူးတို့အခုရက်ဖက်တွေပဲတို့စီယုံနေတယ်နော်အဲ့ဒါကတော့ဟိုမဲပီးခြင်းပိုင်းကတော့ဒါတက်ရဲ့သဘောပါပဲန
ော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာခင်မောင်ထေပါရှင်ဒီသတင်းကိုတော့နောက်ပိုင်းမှကြားရမှာပါဒီနောက်မှာတော့ကရားပြည်နယ်မော်ချီဒေသတတုတူဖော်ရေးဒေသမှာမိုးများပြီးမြေပြိုရာကြောင့်လူသေးဆုံးမှုနဲ့ပျောက်ဆုံးမှုတွေရှိနေတဲ့အကြောင်းနဲ့စကိုင်းတိုင်းကလေးမြို့ဘက်မှလည်းအနဲ့တခြားဒေသတွေမှာမိုးကြီးပြီးမြေပြိုမှုတွေအကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရမှာပါခုအရင်ဆုံးတော့တနင်္လာနေ့ညထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်ဒီအားကြီးတရင်သားလက်နက်ကိုင်အဖွဲ့ကရင်မျိုးသားအစိုးရယုံ KNU မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တို့ကိုမြန်မာအစိုးရကမတရားအသိအဖြစ်ကနေပယ်ဖျက်ပေးလိုက်ပါတယ်မြန်မာအစိုးရကိုဆယ်စုနှစ်6ခုကျော်ကြာလက်နက်ကိုင်တိုက်ခိုက်လာခဲ့တဲ့တပ်တန်းရှေ့ဆုံးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကရင်မျိုးသားအစိုးရယုံ KNU ကိုမတရားအသိကနေပယ်ဖျက်ပေးတဲ့အကြောင်းဒီကနေ့မှပဲပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုလက်မှတ်ရေးထိုးကြေညာလိုက်တာဖြစ်ပါတယ်1988ခုနှစ်ကျောင်းသားလှုပ်ရှားမှုကနေပေါ်ပေါက်လာတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တို့ကတော့အကြမ်းဖက်သမားများအဖြစ်ကနေရောမတရားအသိအဖြစ်ကနေပါမြန်မာအစိုးရကပယ်ဖျက်ပေးပါတယ်ဒီလ15ရက်နေ့ကြာသပတေးနေ့မှာနေပြည်တော်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားအပြစ်ခံရဆက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးကြမယ်အချိန်မှာပဲအခုတမိုင်းဝင်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒါပေမဲ့မြန်မာအစိုးရနဲ့အပြစ်ခံရဆဲဖို့သဘောတူထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ချင်းမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP တို့ကတော့အခုမတရားအသိအကြမ်းဖက်သမားတို့အဖြစ်ကနေပယ်ဖျက်တဲ့ကြေညာချက်မှာမပါဝင်သေးပါဘူး။နေပြည်တော်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့တို့ကြားအပြစ်ခံရဆဲရေးနဲ့နောက်လုပ်ငန်းစဉ်တို့မှာနိုင်ငံရေးပါတီတွေပါဝင်လာတဲ့အခါမှာမတရားသိမ်းနေတဲ့ဆက်သွယ်မှုနဲ့လက်ရှိတည်ဆဲဥပဒေတွေနဲ့ညှိစွန့်မဲ့အရေးပေါ်ထောက်ပြပြောဆိုမှုတွေထွက်ပေါ်လာပြီးနောက်ပိုင်းမြန်မာအစိုးရဘက်ကလက်နက်ကိုင်အဖွဲ့တချို့တို့ကိုမတရားသိမ်းအဖြစ်ကနေရောအကြမ်းဖက်သမားတွေအဖြစ်ကနေပါပယ်ဖျက်ပေးလိုက်တာဖြစ်ပါတယ်ရှင်
။တူကီနိုင်ငံအန်ကာရာမြို့တော်မှာစနေနေ့ကအသေးခံဘုံးခွဲမှုနှစ်ခုဟာအစ္စလာမစ်စစ်သည်ကြော IS အစွန်းရောက်တည်ရဲ့လက်ချက်ဖြစ်မယ်လို့စုံစမ်းစစ်ဆေးသူတွေကတန်လျာရှိတဲ့အကြောင်းတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကဒီကနေ့ပြောပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင့်လူ68ယောက်သေဆုံးခဲ့ပါတယ်။အသေးခံဘုံးခွဲသူတဦးဟာဘယ်သူဆိုတာကိုသိရဖို့နီးနေပြီးဘယ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုအထောက်အထားတွေကအတိအကျညွှန်ပြနေတယ်လို့ဒါဗူတိုဂလူကပြောပါတယ်။စနပ်ပြပွဲအတွင်းဘယ်လိုပုံစံမျိုးနဲ့ရောက်ရှိခဲ့လဲဆိုတာကိုလည်းစုံစမ်းစစ်ဆေးပြီးပြီလို့လည်းပြောပါတယ်။ဘုံခွဲသူလို့တန်တရားရှိထားသူတွေရဲ့ DNA နဲ့နိုင်ရှင်စီစစ်ဖို့အတွက် Islamic အစွန်းရောက် IS သွေးကြော်တွေလို့ယူဆရသူတွေရဲ့မိသားစုဝင်16ဦးတို့ရဲ့ DNA တွေကိုအာဏာပိုင်တို့ရယူထားပြီးဖြစ်တယ်လို့လည်းတူရကီသတင်းစာတွေကဖော်ပြကြပါတယ်။ငြိမ်းချမ်းရေးလူထုစုဝေးပွဲမှာလုပ်ခဲ့တဲ့တူရကီတမိုင်းမှာအစိုးရဆုံးအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်တခြားလူ160လက်ဒဏ်ရသွားပါတယ်။ဒီဘုံခွဲတိုက်ခိုက်မှုတွေဟာတူရကီနိုင်ငံမှာနိုဝင်ဘာ1ရက်နေ့ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲအပေါ်လွှမ်းမိုးဖို့ရည်ရွယ်ပေမဲ့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်လို့ဒါဗူတိုဂလူကပြောပါတယ်။အကြမ်းဖက်ဝါဒကိုတညီတညွတ်ထဲဆန့်ကျင်ကြဖို့ဝန်ကြီးချုပ်ကတနိုင်ငံလုံးကိုအစိုးရဘက်မှနှိုးဆော်ထားပါတယ်ခင်ဗျာ။
ซีเรียနိုင်ငံတွင်းကအစ္စလာမစ်အစွန်းရောက် ISIS တွေနဲ့ကုလသမဂ္ဂကနေတတ်မှတ်ထားတဲ့အကြမ်းဖက်အဖွဲ့တွေကိုပြစ်မှတ်မထားတဲ့ဆီးရီးယားနိုင်ငံတွင်းကရုရှားတို့ရဲ့စစ်ဆင်ရေးကိုချက်ချင်းရပ်ဆိုင်ပေးဖို့ဥရောပကောင်စီကတောင်းဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းရုရှားတို့ရဲ့စီးရေးလုံဆောင်ချက်တွေဟာအခြေအနေတွေကိုအပြောင်းအလဲဖြစ်စေပြီးအလွန်ကိုပဲစိုးရိမ်စရာကောင်းတာတွေလည်းပါဝင်တယ်လို့ဥရောပသမဂ္ဂရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုဆန့်ကျင်တဲ့အတိုက်အခံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီး ISIS အဖွဲ့ကိုတိုက်ခိုက်နေတာမဟုတ်ဘူးလို့အနောက်နိုင်ငံတွေရဲ့ဝေဖန်မှုတွေနဲ့လည်းကြုံချိုက်နေရတာဖြစ်ပါတယ်ရှင်
။2015ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ Princeton Tech သို့ကပါမောက္ခ Angus Deaton ကရရှိသွားပါတယ်။စားသုံးမှု၊စည်ရဲမွဲတည်မှုနဲ့လူမှုပူလုံရေးဆိုင်ရာ30ချက်စာတမ်းပြုစုမှုအတွက်နိုဘယ်ဆုချီးမြှင့်ခံရတာဖြစ်ပါတယ်။လူပုဂ္ဂိုလ်တဦးချင်းစီရဲ့ရွေးချယ်မှုတွေနဲ့စိုးရွားတဲ့ရလဒ်တွေကြားကအချိတ်ဆက်ကိုဖော်ပြတဲ့ပါမောက္ခ Angus Deaton ရဲ့သူတေသနာကျမ်းကအသေးစားစီးပွားရေးစီမံခန့်ခွဲမှုဆိုင်ရာ Micro Economics နိုင်ငံတော်အဆင့်စီးပွားရေးစီမံခန့်ခွဲမှုဆိုင်ရာ Macro Economics နဲ့ဖွံ့ဖြိုးရေးဆိုင်ရာစီးပွားရေးပညာရဲ့ Development Economics နယ်ပယ်တွေမှာအပြောင်းအလဲတွေဖြစ်ဖို့အထောက်အကူပေးတယ်လို့ Sweden တာဝန်သိပ္ပံအသင်းကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုယ့်ရဲ့ဝင်ငွေကိုဘယ်လိုကုန်ပစ္စည်းတွေဝယ်ယူမှာသုံးစွဲကြသလဲ၊လူဖွဲ့စည်းရဲ့ဝင်ငွေတဲကဘလောက်သုံးပြီးဘလောက်စုသလဲဆိုတာနဲ့စင်းရဲမွဲတည်မှုနဲ့လူမှုပူလုံရေးတို့ကိုဘယ်လိုတိုင်းတာသုံးသပ်ကြမလဲဆိုတဲ့မေးခွန်း၃ခုလောက်ကိုမန်တိုင်ပြုပြီးပါမောက္ခဒေတန်ကကြံပြုခဲ့တာဖြစ်တယ်လို့ Nobel Committee ကပြောပါတယ်။ပါမောက္ခဒေတန်ရဲ့သူတေသနာစာထဲမှာဝင်ငွေနဲ့ကယ်လိုရီစားသုံးမှုကြားအဆက်အဆက်နဲ့မိသားစုအတွင်းလိမ်ခွဲကြမှုအတိုင်းတာတို့လိုကိစ္စရပ်တွေကိုဖြန့်ကျက်ပြနိုင်တဲ့မိသားစုဆိုင်ရာအချက်အလက်တွေကိုကြွညွညင်ညင်အသုံးပြုထားတာကိုတွေ့ရတယ်လို့လဲ Nobel Committee ကထုတ်ပြန်ထားပါတယ်။ Scotland ဇာတိပွားဖြစ်ပြီး Britain နဲ့ American နှစ်နိုင်ငံသားခံယူထားသူပါမောက္ခ Deaton ဟာ American ပြည်ထောင်စု New Jersey က Princeton Tech သို့မှာ1983ခုနှစ်ကတည်းကစလို့စီးပွားရေးနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာပါမောက္ခအဖြစ်ထမ်းဆောင်နေသူဖြစ်ပါတယ်။စီးပွားရေးဆိုင်ရာ Nobel ဆုအတွက်စုကြေးငွေကတော့ $9,800,000 ဖြစ်ပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုင်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။တရုတ်ကြီးတန်းကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တဲ့မြောက်ကိုရီးယားတို့ရဲ့စနေနေ့တုန်းကစည်ရေးပြချီတက်ပွဲမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းကအမေရိကန်ဆန့်ကျင်ရေးရန်လိုတဲ့အပြုအမူတွေစကားလုံးတွေသုံးနှုန်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအနာရပါတီတီထောင်ချင်းနှစ်80ပြည့်အခမ်းအနားမှာမြောက်ကိုရီးယားအစိုးရဘက်ကတချို့ကိစ္စတွေကိုထိန်းသိမ်းလှုပ်ဆောင်နေတာကိုပြသသွားတယ်လို့ဒီကနေ့တနင်္လာနေ့မှာပဲတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့ပြောခွင့်ရဂျွန်ဂျွန်ဟီးကပြောပါတယ်မြောက်ကိုရီးယားတို့ဟာပြည်တွင်စီးလုံးညီညွတ်မှုကိုမြင့်တင်ပြီးသူ့ရဲ့ဆိုးဝါးလာတဲ့ပုံရိပ်ကိုဖယ်ရှားပြစ်နိုင်ဖို့အတွက်အားထုတ်လာပုံရတယ်လို့ပြောကွင်ရကပြောပါတယ်။အမေရိကန်ဘက်ကစီးရီးယားတိုက်ခိုက်လာခဲ့ရင်မြောက်ကိုရီးယားအနေနဲ့ဘလို့ပုံစံမျိုးမဆိုတုံ့ပြန်သွားဖို့ပြင်ဆင်ထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကအခမ်းအနားမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တာဝဲဖြစ်ဒုံးချီနဲ့ဂျိုးရုစမ်းသပ်မှုတို့နဲ့ပတ်သက်ပြီးတော့တိုက်ရိုက်ညွှန်းဆိုဖော်ထုတ်မပြောခဲ့ပါဘူး။တရုတ်ကွန်မြူနစ်ပါတီရဲ့နံပါတ်5အဆင့်ရှိသူလျူယောင်ရှင်ဦးဆောင်တဲ့တရုတ်အဆင့်မြင့်ကိုယ်စားလှယ်အဖွဲ့အခမ်းအနားကိုတက်ရောက်ခဲ့တာကြောင့်မြောက်ကိုရီးယားဘက်ကအပြောအဆိုစင်စင်ချင်းချင်းဖြစ်လာတာလို့လည်းသုံးသပ်သူတို့ကရှုမြင်ကြပါတယ
်။ရှေ့တောင်အရှဒေသတွင်မီးခိုးမီးယူဖုံးလွှမ်းမှုဖြစ်ပေါ်စေတဲ့အင်ဒိုနီးရှားနိုင်ငံကတောမီလောင်ကျွမ်းမှုကိုငြိမ်သက်ဖို့ဩစတြေးလျနိုင်ငံကကောင်းကင်ကနေရေဖြန်းချနိုင်တဲ့မီးသတ်လျင်ကြီးတစ်စင်းနဲ့အထူးလေ့ကျင့်ထားတဲ့အကြံပေးတွေကိုပို့ဆောင်ကူညီသွားမှာဖြစ်ပါတယ်။တစ်ချိန်ပြန်ဆိုင်ရင်ရေလီတာ1000ကျွဲဖြန်းချပေးနိုင်စွမ်းရှိတဲ့ဩစတြေးလျနိုင်ငံရဲ့မီးသတ်လျင်ပြန်ကြီးကိုတော့တောလို့အမိပေးထားပြီးဒီရက်ပိုင်းအတွက်မှာပဲအင်ဒိုနီးရှားကိုရောက်ရှိလာမယ်လို့ခန့်မှန်းထားပါတယ်။ဒါ့အပြင်ကောင်းကင်ကနေမီးငြိမ်သက်မှုဆိုင်ရာကျွမ်းကျင်သူတွေကိုလည်းဩစတြေးလျနိုင်ငံကပို့ဆောင်ပေးသွားမှာပါ။အင်ဒိုနီးရှားနိုင်ငံကျွန်းတွေပေါ်မှာတောင်ယာစိုက်ပျိုးဖို့အတွက်မီးယာတွေကိုမီးရှို့ရှင်းလင်းရာကနေထွက်ပေါ်လာတဲ့မီးကိုတွေ့ကြောင့် ဒေသတွင်းဖြစ်ပေါ်လာတဲ့လေလူညဉ်ညံမှုနဲ့ရင်ဆိုင်လာရတာဆိုရင်ဒီနှစ်ဟာလည်းအဆိုးအဆုံးနှစ်တစ်နှစ်ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာထရာချောနဲ့ဒီကျွန်းစုတွေကဘော်နီယိုကျွန်းတို့အပေါ်ကနေတော်မီလောင်ကျွမ်းမှုကိုကူညီငိမ့်သက်ပေးဖို့အင်ဒိုနီးရှားနိုင်ငံကနိုင်ငံတကာကိုအကူအညီတောင်းခံထားတာပါ။နှစ်စဉ်ဆိုလို့ရင်ဆိုင်ရတဲ့အင်ဒိုနီးရှားနိုင်ငံကတောင်ယာမီးရှို့မှုတွေကိုဩစတြေးလျနိုင်ငံက1990ပြည့်လွန်နှစ်တည်းကစလို့မီးငိမ့်သက်ဖို့အကူအညီပေးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့ဝင်ဖြစ်ကနေတောင်အာဖရိကနိုင်ငံနှုတ်ထွက်ဖို့အတွက်သမ္မတဂျက်ကော့ဇူမာရဲ့အစိုးရကိုတောင်းဆိုထားတယ်လို့တောင်အာဖရိကရဲ့အာဏာရ African National Congress ANC ကမနေ့တနင်္ဂနွေနေ့ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လတောင်အာဖရိကမှာကျင်းပတဲ့အာဖရိကသမ္မတကညီလာခံအတွင်းဆူဒန်သမ္မတကိုဖမ်းဆီးပေးဖို့တောင်အာဖရိကဘက်ကပြက်ကွက်ခဲ့ခြင်းကဆလို့တောင်အာဖရိကနဲ့ ICC တို့ကြားမကြေမလည်ဖြစ်ခဲ့ရတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကကြီးညာပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။တမရော်ရာအများစုနေထိုင်ရာတပ်မျိုးလို့ခေါ်နိုင်တဲ့ပြင်ဦးလင်မျိုးရဲ့လာမဲ့ရွေးကောက်ပွဲရလဟာပြည်သူလူထုရဲ့ဆန္ဒပေါ်မှာပဲမူတည်တယ်လို့ပြင်ဦးလင်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကပြောဆိုလိုက်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမင်းမြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
။ပြင်ဦးလင်ခရိုင်ရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းတော်မှာမို့နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်2015အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှာဖြစ်ပြီးရွေးကောက်ပွဲရလဒ်ကတော့မဲဆန္ဒရှင်တွေပေါ်မှာပဲမူတည်တယ်လို့ပြည်ဦးလွင်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးစောဝင်းက VOE ကိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့လုပ်နေတာလွတ်လပ်တော့ကျွန်တော်တို့ရွေးကောက်ပွဲပါခင်ဗျာလွတ်လွတ်လပ်လပ်နဲ့ဖြစ်သွားမှာလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ကပြည်သူလူထုပေါ်မှာမူတည်ပါမယ်ခင်ဗျာပြည်သူလူထုမဲဆန္ဒပြုတဲ့ပုံပေါ့မူတည်ပြီးတော့အနိုင်ရှုံးကစကားပြောသွားမှာကြိုတင်မဲ့တတ်မှတ်ထားတဲ့ကျွန်တော်တို့ဥပဒေစီမင်းစိတ်ကနေကြီးလုပ်သွားမှာပါအခုချိန်ထိတော့ကျွန်တော်ကြိုတင်မဲ့ကဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်တို့ရှိကိုတီးတီးတန့်တန့်လေးတော့အဖြေထွက်မလာသေးပါဘူးခင်ဗျာ
စစ်တပ်မိသားစုဝင်တွေအပါအဝင်မဲဆန္ဒရှင်တွေအနေနဲ့နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်2015အထွေထွေရွေးကောက်ပွဲမှာလွတ်လပ်စွာမဲပေးခွင့်ရမယ်ဆိုရင် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာနိုင်မဲ့အလားအလာရှိတယ်လို့ပြည်ဦးလွေမြို့နယ်အမတ်နှစ်မဲဆန္ဒနယ်ကနေလက်ရှိမန္တလေးတိုင်းဝန်ကြီးချုပ်ဦးရဲမြင့်နဲ့ရှင်းပြန်ရမယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာခင်မောင်ထေးကပြောဆိုလိုက်ပါတယ်တပ်မိသားစုဝင်တွေအများစုနေထိုင်တဲ့ရပ်ကွက်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့နိုင်ဘူးတာမရှိဘူးလို့သူကဆိုပါတယ
်2012တုန်းကကျွန်တော်တို့ဒီကျွန်တော်ပဲချမ်းပါငါအောက်စုရှုံးတယ်ငါအောက်စုရှုံးတဲ့အထဲမှာဒီမျိုးပေါ်မှာဒီကျွန်တော် DSC ရှိတဲ့ကျွန်တော်ဒီမှာတော့ရပ်ကွက်ကြီး3လို့ခေါ်တာရပ်ကွက်ကြီး3ရဲ့လူဝင်အားကအကြမ်းမင်းပြောရင်13000လောက်ရှိတယ်အဲ့မှာ8900လောက်က DSC ကဖြစ်နေတော့ကျန်တဲ့3000 4000ပတ်ဝန်းကျင်မှာကျွန်တော်ရပ်သားရှိတယ်ဆိုတော့အဲ့ဒီဘက်မှာတော့ကျွန်တော်တို့ပြောရင်တော့ပြိုင်ခဲ့သမျှမနိုင်ဘူးပေါ့လေအဲ့ဒါတော့ဟိုသူတို့ဒါလွတ်လပ်စွာမဲပေးဖို့ခွင့်ပြုမယ်လို့တော့ဒါကျွန်တော်တို့ကာယုတ်ကလည်းပြောတော့ပြောထားတယ်ပေါ့လေဒါပေမဲ့ဘလောက်သူတို့ပေးခွင့်ရှိလဲမရှိလဲသူတို့စိတ်ထဲမှာဘလောက်ထိဝါပြီလဲတော့ကျွန်တော်တို့မမြော်ပါလို့
လက်ရှိအခြေအနေမှာတော့အာဏာရပြည်ခိုင်ပြိုးပါတီဘက်ကရောအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကပါအရက်ဖတ်ဒေသခံတွေကိုပဲအင်တိုက်အားတိုက်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပြီးတပ်မတော်သားတွေကိုတော့မဲဆွယ်စည်းရုံးတာတွေမရှိသေးပါဘူးအာဏာရပြည်ခိုင်ပြိုးပါတီဘက်ကတော့လက်ရှိအစိုးရတပ်တန်း၄နှစ်ကျော်ကာလအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်ထားတာကြောင့်ဒေသခံပြည်သူတွေရဲ့ထောက်ခံမှုပိုများလာတယ်လို့ယုံကြည်ကြောင်းပြည်ဦးလွေမျိုးနယ်ပြည်ခိုင်ပြိုးပါတီရဲ့မဲဆန္ဒနယ်အမတ်တက်ကနေဝင်ရောက်ရှင်းပြမယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဦးအောင်ထီကျော်ကပြောပါတယ်တပ်မတော်သားတွေအနေနဲ့လွတ်လပ်စွာမဲပေးခွင့်ရမရဆိုတာကတော့စစ်တပ်ရဲ့ညွှန်ကြားချက်တွေပဲသက်ဆိုင်တယ်လို့သူကဆိုပါတယ
်လက်ရှိအနေအထားဒီတပ်ထဲကိုဝင်ပြီးတော့စီယုံနာတွေမရှိသေးဘူးတို့အခုရပ်ဖက်တွေပဲတို့စီယုံနေတယ်နော်အဲ့ဒါကတော့ဟိုမဲပေးခြင်းပိုင်းကတော့ဒါတက်ရဲ့သဘောပါပဲเนาะတက်ကသူတို့ရဲ့ညွန်ကြားချက်တွေဘယ်လိုရှိမလဲเนาะနိုင်ငံသားတွေရဲ့ပိုင်ခွင့်အရဒါဟိုကိုပေးခြင်းနဲ့ပါတီပေးလို့ရမရဆိုတော့ဒါကတော့သူတို့ရဲ့အပိုင်းပါပဲเนาะအင်္ဂရုပိုင်းကတော့ဒါဟိုတက်မှာအခုတတိတော့သူစီဝင်ရေးစင်တာမရှိသေးဘူးတက်တင်မကပါဘူးသူဟိုရပ်ဖက်မဲဆန္ဒရှင်များအနေနဲ့ရလဲဒီပြုံးလွင်ပြည်ခိုင်မျိုးပါတီပေါ့เนาะသူအင်္ဂရုပါတီရဲ့အရင်ဖွံ့ဖြိုးလုပ်ငန်းတွေဆောင်ရွက်ပေးထားမှုပိုင်းอ่ะပြည်ခိုင်မျိုးပါတီပေါ်မှာဒေသမဲဆန္ဒရှင်များအနေနဲ့ကသူကအာကူမှုယုံကြည်မှုဒ ဒါအရင်ကာလတည်တဲ့ပို့ပြီးတော့နောက်ခုပဲပိုင်မှာတို့အဲ့ဒီပါတီပေါ်မှာတို့ပါတီပေါ်မှာအာကိုယုံကြည်မှုလေးတွေပုံများလာတယ
်စစ်ဆိုးရလက်ထက်ကလေးကမြမတပ်မတော်ရဲ့အရာရှိဘူလောင်းတွေကိုမွေးထုတ်ပေးတဲ့စစ်တပ်ကလို့သိရှိရာပြည်ဦးလွေမျိုးမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့အပြိုင်ဆိုင်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပါတယ်
တော်တော်ရှင်များခင်ဗျာမြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေပန်းစားနေတဲ့ Facebook အင်တာနက်လူမှုကွန်ရက်မှာစိတ်ဝင်စားစရာအကြောင်းအရာမျိုးစုံအပြင်လောက်ကြံဖန်နေတဲ့သတင်းတွေအမုန်းစကားတွေလည်းမကြာခဏတွေ့နေရပါတယ်ရွေးကောက်ပွဲလိုတိုင်းပြည်အတွက်အရေးကြီးတဲ့အချိန်ခါမျိုးမှာသတင်းတွေအမှောင်ချမခံရအောင် Facebook ကအထောက်အကူဖြစ်နိုင်ပေမဲ့ပြဿနာဖြစ်နိုင်တဲ့တွေးထိုးလှုံ့ဆော်မှုတွေသတင်းမျိုးတွေကိုရောဘလို့ဝိုင်းဝန်းဟန်တာသွားကြမလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ပြီးဆက်သွယ်ရမယ့်မိမိရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
မနေ့ပြန်အင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ကြားပြင်းတဲ့ဖက်ကတတ်သူရင်းမြေပြိုတဲ့တရင်တင်ပြပါအောင်မယ်။ကြားပြင်းတဲ့ဖားဆောင်မြို့နယ်မော်ချီဒေသတတ်သူသူဖော်ရဒေသမှာမိုးများပြီးမြေပြိုတာကြောင့်အနည်းဆုံးလူ9ယောက်သေဆုံးပြီး9ယောက်လောက်ပျောက်ဆုံးနေပါရစေ။လောလောဆယ်မှာတော့ဆက်ပြီးမြေပြိုမဲ့အခြေအနေကြောင့်မော်ချီဒေသကလူတွေဟာအနီးအနားကကျေးရွာနဲ့တခြားဒေသတွေကိုပြောင်းရွှေ့နေကြရပါရစေ။ဒီတရင်ကိုတော့ VOA မြန်မာပိုင်းတရင်6ကိုမိုးစောကအခုလိုတင်ပြထားပါရစေ။
ဟုတ်ကဲ့ကြားပြည်နယ်အတွင်းမှာဒေလ10ရက်နေ့မနက်ပိုင်းကစတင်ပြီးမိုးအစက်မပြတ်ရွာသွန်းခဲ့တာကြောင့်ဖားဆောင်မြို့နယ်ကတတ်ထုတူဖော်ရမော်ချီဒေသတောင်ပေါ်ရွာမှာတနင်္ဂနွေနေ့ညနေပိုင်းမှာမြေပြိုရာတွေစတင်ဖြစ်ပွားခဲ့တာပါဒီမြေပြိုမှုဖြစ်ပွားတဲ့အခြေအနေကိုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ KNY ပြည်လူငယ်များတမကားကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကခုလိုပြောပါတယ
်7ရက်နေ့မနေ့ညနေခင်း3နာရီခွဲလောက်မှာတောင်ပေါ်ရွာရဲ့တောင်ဆောင်ကမြေပြိုမှုစတင်တာပါခင်ဗျအဲ့ဒီမြေပြိုတဲ့အချိန်နဲ့ဝိတ်ကြောင့်မလို့အောက်မှာရှိနေတဲ့ခဲတူးထားတဲ့ဂလိုင်းချောင်းတွေရဲ့မြေကျုံမှုတွေကြောင့်မလို့ဒီအင်ရှီရဲ့လုံး20တော့စူစူဝါဝါထိခိုက်သွားတယ်ကျန်တဲ့20လောက်ကတော့စောင်းတာရွဲတာလောက်ဖြစ်သွားပါတယ်ခင်ဗျအပေါ်ရွာရဲ့လေးအိမ်စုတန်းမှာရေစည်းပင်ကွေးမှာရေကတော့အဆိုးဝါးဆုံးဖြစ်သွားတဲ့နေရာပါခင်ဗျအမောဆက်တဲ့ရွာသွန်းနေမှုကြောင့်မလို့မိဆင့်ကဲပြိုကျမှုတွေဖြစ်နိုင်တာဖြစ်တဲ့အတွက်ကျန်တဲ့အိမ်ထောင်စု50ကျော်လောက်ကတော့ဒါမနေရတော့ဘဲနဲ့ခုတကားပိတ်ပြီးဆင်းပြေးလာကြတယ်ပေါ့
မြေပြိုတာကြောင့်တည်ဆုံသူဟာ10ယောက်ကျော်လောက်ရှိနိုင်ကြောင်းလည်းအခုလိုဆက်ပြောပါတယ
်အရှိအချိန်ထိကျွန်တော်တို့အလောင်းပေါ်ပြီးဓာတ်ပုံထောက်ထားနဲ့9ဦးရှိပြီးတော့မှကိုနောက်ထပ်1လောင်းကမပေါ်နိုင်သေးဘူးမတူပေါ်နိုင်သေးတဲ့နှူးအပါဝင်7ဦးပြောက်ဆုံးပေါ့နော်အဲကြတော့နောက်ထပ်10ယောက်ကိုကျော်သွားနိုင်ပါလေခင်ဗ
ျလောလောဆယ်မှာလူ600လောက်ဟာမြေပြိုရာကြောင့်တိတ်ဆောင်လာကြပြီးကယ်ဆယ်ရေးစခန်းတွေမှာလူ300ကျော်လောက်ရှိနေနိုင်မယ်လို့လည်းခန့်မှန်းထားပါတယ
်အိမ်တွေထိခိုက်ပြီးတော့မှလူက200ကျော်ရှိပြီးတော့မှမနေရတော့တဲ့အတွက်ရွှေ့ပြောင်းမှုကတော့300အထက်မှာရှိပါတယ်ခင်ဗျ600ဝန်းကျင်လောက်ဖြစ်သွားပါပါတယ်ခင်ဗျအဲ့ဒါကလူကားလူဖျားအကြောင်းမှာ300ကျော်နဲ့အောက်ရွာအထက်ကမှ200ဝန်းကျင်ရှိနေတယ်ဗောလေအဲ့ဒါကတော့အများဆုံးအဲ့ဒီတဲကနေအခုနီးစပ်ရဆွေမျိုးတွေစီရွှေ့မှာ200လောက်ဆိုတော့ဒုက္ခတွေအဖြစ်ကတော့အဲ့ဒီ200ကျော် 300 ဝန်းကျင်ကတော့ကယ်ဆယ်ရေးစခန်းတွေမှာဆက်ရှိနေပါလိမ့်မယ်ခင်ဗ
ျမော်ချီဒေတာကန်တယောက်ကတော့စုစုပေါင်းကယ်ဆယ်ရေးစခန်းမှာရောက်ရှိနေသူ900လောက်ရှိပြီးလူမှုအသင်းဖွဲ့တွေနဲ့အစိုးရဌာနဆိုင်ရာတွေကကူညီကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့ပြောပါတယ်
ဒီဘုံမဲ့အိမ်မဲ့ကတော့ရှိမှလည်းတော့5ဘောင်းကျော်ရှိမယ်ခုကတော့အောက်ရာဆောင်ရမှထားတယ်ထားပြီးတော့လည်းကောပို့ပေးရဟိုမရှိမှတော့ဆက်နေတော့ဘူးဆိုပြီးတော့ကြံကြရဲအခုကျွန်တော်တို့လည်းကြံတာပဲလေလောကလူဖျားเจ้าနှစ်เจ้าရယ်ဆက်နေတော့ရယ်အဲ့မှာလည်းထားတယ်အိမ်မှာလည်းခံပြည့်ဆိုတော့အခုတော့ပြည့်ဆိုတော့ညာ900ကျော်ရှိနေခင်ဗျာသုံးသောက်ဖို့ဒီစားသမိတ်တော့ပို့ပေးကြတယ်အဲ့လောက်ကောဒီကမြောက်ဒီလူမှုရေးအတင်းတက်တယ်နောက်ဒီယူဟာလို့ဌာနဆိုင်ရလို့လေဟိုကနေ့လေလောက်ရောက်လာပြီ
လွိုက်ကော်မျိုးမိသက်ဌာနကတာဝန်ကျအရာရှိကသူတို့ဌာနကကယ်ဆယ်ရေးဆောင်ရွက်ဖို့အတွက်တက်စုတစုဆေးလွတ်ထားတယ်လို့လည်းပြောပါတယ်
ဟော
ော်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကျွန်တော်တို့ဘောလက်ခဲဖားဆောင်အားလုံးလွှတ်ထားပြီးပါရဲ့သူဆိုတာလွှတ်ထားပါတယ်ကျွန်တော်မီတာကတော့အဲ့မှာကျွန်တော်ရှာကယ်ဆယ်ရေး35ဦးတက်စုတစုစွာလွှတ်ထားပါတယ်
ကျေးရေးဆောင်ရွက်ရာမှာတော့မြေပြူရာတွေဆက်လက်ဖြစ်ပွားမှာကိုစိုးရိမ်တာကြောင့်စိတ်ချရတဲ့နေရာတွေကိုအဓိကဆောင်ရွက်နေရတယ်လို့လေတည်ငီပြည်လူငယ်များတပ်မကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကပြောပါတယ်။ကြားပြည်နယ်မော်ချီဒေသမှာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကတပ်ထုတူဖော်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာဖြစ်ပြီးအရင်ကအခုလိုမြေပြူရာမရှိခဲ့ဘူးကြောင့်လေဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းကလည်းမိုးသည်ထန်ခဲ့တာကြောင့်ချင်းပြည်နယ်နေရာအနှံ့မှာမြေပြိုရာတွေဖြစ်ပွားခဲ့ပြီးလန်ဒတာတွေကျိုးပြက်ခဲ့သလိုဟာခါမြို့မှာတော့ရက်ွက်၃ခုလောက်ဆူဆူဝါဝါထိခိုက်ခဲ့တာကြောင့်နေရာတစ်ခုပြောင်းရွှေ့ဖို့ပြင်ဆင်နေကြရပါတယ်
ကိုမိုးစောပါရှင် VOA မြန်မာပိုင်းကနေတင်လာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရေကြီးသတင်းတင်ပြပါမယ်စကိုင်းတိုင်းကလေးမြို့မှာရေတွေကြီးတာတောင်ကျရေတွေကျတာတွေကြောင့်ကလေးတမူးကိုသွားတဲ့လမ်းတွေဟက်ကတရာ၃ခုလောက်ကျိုးပြက်သွားပြီးတော့ကားလမ်းတွေပိတ်နေပါတယ်ဒါအပြင်ကလေးအထက်ဝန်းတိုကောလင်းနဲ့တခြားတိုင်းနယ်ပြည်နယ်မြို့တချို့မှာလည်းနှုတ်ထက်ရေတွေကြီးနေပါတယ်အကြောင်းဆောင်ကတော့ထိုင်းချေဆိုင် VOA သတင်း6မှအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ
်ရေကြီးမှုတွေကိုထပ်မံကြုံခဲ့ရတဲ့စကိုင်းတိုင်းကလေးမြို့မှာတော့အရင်ရေကြီးတုန်းကကျိုးပြက်ခဲ့တဲ့တံတားတွေဟာယာယီတံတားတွေပဲလှုပ်ထားတဲ့အတွက်အခုတစ်ခေါက်တောင်ကျရေတွေကျပြီးမိုးအဆက်မပြတ်ရွာသွန်းတဲ့အခါမှာတံတား၃စင်းထပ်မံပျက်စီးခဲ့ရတယ်ဆိုပြီးကလေးမြို့ကတူကပြောပါတယ
်ကလေးတမှုလားမဟုတ်ဗျာအဲ့ဒါဟိုတံတား၃ခု၃ခုပါငိုကလေးကဟိုကျိုးပြီးသားဟာတို့ကယာယီတံတားထိုးထားတာအဲ့ဒါအဲ့တော့ပြက်ပြက်သွားတာပြောတယ်။ချောင်းကွင်းလမ်းနေပြီးတော့ကွင်းလမ်းလည်းပြက်တယ်လို့ပြောတယ်ဗျ။ဒီစည်တီတရားဆိုတော့ဒီဘက်ဟိုကိုဘက်ဒီလိုခေါင်းလိုက်ကြော်ဘက်ကိုသွားတာအဲ့ဒါတော့ကျိုးနေတော့မယ်အခုချိန်ကြီးဘယ်သူမှမလုပ်လိုက်တော့ဘူးပြီးတော့အဲ့ဒီယာကြီးကချောင်းကြီးအကျဲကြီးဖြစ်သွားတာအကျဲကြီးဖြစ်သွားတော့တရားယာကြီးပြထုံးဖို့လည်းမလွယ်သေးဘူးဆင်းနေအဲ့ဒါတော့လမ်းကြောင်းကတော့အခုချိန်ကြီးပြက်နေတော့မှဗျ။မန်လေးဘက်ဆင်းတဲ့လမ်းဘက်ကအဲ့ဒီတရားတွေကတော့ယာကြီးထိုးထားတယ်ဗျ။ယာကြီးထိုးထားပြီးတော့ဒီခေါင်းကြီးကားကြီးကတော့တောင်းလို့ရပြီကားကြီးလည်းတောင်းလို့ရပြီဒါမှမဟုတ်ခုနပြောလို့ဟိုတမိုးကြီးကတော့တော်လို့မရဘူးဗျ။ပြီးတော့ကားကြီးတွေလည်းမလာနိုင်ဘူးလို့မလာနိုင်ဘူးဆိုဦးဆိုရတဲ့ဟိုမျိုးလိုဖော်မလာမမောင်းနိုင်သေးဘူးချော်နေတာလေလမ်းတွေကဟိုတရားကယာယီတရားထိုးထားတယ်ဒါနဲ့အဲယာယီတရားကိုသွားတဲ့ဟာလည်းဟိုချောင်းလမ်းကနေသွားတယ်ဆိုတော့အဲချောင်းလမ်းကလည်းတော်တော်လေးချော်တယ်ဗျ။ဟိုကားကြီးရောကားလေးရောကားကြီးဆိုရင်ဝိတ်ညားတော့ဆိုရင်ဥသွားတာလေ။ဟိုနှစ်သွားတာတော့ဘာအဲ့လိုမျိုးဖြစ်တဲ့တော့အဲကားကြီးတွေတချို့ကားကြီးတွေလည်းမသွားဘူးဗျ။ဒီအခုချိန်လေးကိုဘုံကသွားတက်ရွာနေတာကြောင့်ဟိုတပုံနောက်ပုံရသည်ကလေးမန်းနေရနေကလေးကိုလာတာပုံနောက်ပုံရမှာလဲကားတွေတိတ်နေတယ်လို့ကြားတယ်ကြောင့
်မြို့ဝင်မဟုတ်ဦးထိရင်းနှီးမြုပ်မှုကိုစိုးစိုးဝါးဝါခံစားခဲ့ရတဲ့ရေဘေးသင့်ပြည်သူတွေဟာသူတို့နေအိမ်တွေမှာအခုချိန်ထိနေထိုင်လို့မရသေးဘူးလို့ဆိုပါတယ်ရေကြီးပြီဆိုတာနဲ့လူတို့တွေဟာစိုးရိမ်ထိတ်လန့်ပြီးထွက်ပြေးတိမ်းရှောင်နေရတာတွေကိုလုံနေရတယ်လို့ဆိုပါတယ်
လူတွေကခုကစနေနေ့မိုးရွာပြီးပြီးတော့ရေနေနေတက်ပြီးဆောင်းနဲ့ဆက်ပြီးကြတော့တာအတိုင်းမဖြစ်နဲ့မချိတ်တယ်ဆိုတင်ပြီးတော့ကောက်ွယ်ကြတယ်သဘောရှိတယ်ဗျ။ဒီမှာတစ်ခေါက်လုံးတော့ဘာမှမသိတဲ့အချိန်မှာရေသွားလာရေတက်လာတယ်ဆိုတော့ပြီးတော့ညဘက်ကြီးဟို၃နာရီလောက်ချင်းမှာဖြစ်လာတာခုကတော့ဟိုအလင်းအောင်ရှိတဲ့အချိန်မှာဟိုချက်ချင်းလူတွေကရေတက်ပြီးဆောင်းနဲ့မိုးရွာပြီးဆောင်းနဲ့ပို့ပြီးကြတော့တာ
အလားတူကောလင်းဝင်းတို့ကြောက်မဲကလေးဝဆလင်းကြီးစတဲ့နေရာဒေသတွေမှာလည်းရေကြီးမှုတွေထပ်မံကြုံနေရပါတယ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့သခိုင်းတိုင်းဒေသကြီးအထက်ပိုင်းတနင်္သာရီတိုင်းဒေသကြီးရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာနေရာစိတ်နဲ့ကြံတိုင်းနဲ့ပြည်နယ်တွေမှာလည်းနေရာအနှံ့ပြားမိုးထစ်ကြုံရွာနေပြီးမန္တလေးတိုင်းမကွေးတိုင်းအေရီတိုင်းရခိုင်ပြည်နယ်တွေမှာနေရာကွက်ပြီးတော့မိုးကြီးနေတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ဒီထဲမှာမိုးရေချိန်များနေတာကတော့မန်အောင်မြို့မှာဆိုရင်6လက်မကျော်ဟန်းကြီးကျွန်းမြို့မှာဆိုရင်တော့9လက်မကျော်ဖြစ်ပြီးတခြားမြို့နယ်တွေမှာတော့မိုးရေချိန်လက်မ2လက်မကျော်ရှိနေပါတယ်မြန်မာပြည်တဝန်းလုံးမှာပြီးခဲ့တဲ့လတွေတုန်းကရေကြီးမှုတွေကြောင့်တိုင်းနယ်ပြည်နယ်12ခုမှာရေဘေးသင့်ခဲ့ပြီးသခိုင်းတိုင်းဟာလည်းအစိုးဆုံးဒေသထဲမှာပါဝင်ပါတယ်ပြီးခဲ့တဲ့ရေကြီးမှုတွေကြောင့်ရေဘေးသင့်ပြည်သူသတန်းကျော်ရှိခဲ့တယ်လို့ရေဘေးကြောင့်လူတရာကျော်သေဆုံးခဲ့ရပါတယ်အခုလိုမျိုးရေထက်ကြီးမှုတွေကြုံရတဲ့ဒေသတချို့မှာတော့ရေဘေးသင့်ပြည်သူတွေဟာကိုထုကိုထလုပ်နေရပြီးအသက်အန္တရာယ်အတွက်ကိုယ့်ဘာသာပြင်ဆင်မှုတွေကိုပဲလှုပ်ဆောင်နေရတယ်ဆိုပြီးပြောဆိုနေကြပါတယ်ရှင
်စကိုင်းတိုင်းဖက်ကရေကြီးတဲ့တရင်ကိုမအေးအေးမကမင်းမြန်းတင်ပြသွားတာပါရှင်ဒီကနေ့ညပိုင်းအဆုံးမသတ်ခင် စကိုင်းတိုင်းထဲကအရေးကြီးတဲ့သတင်းနောက်ဆက်တွဲသေးတဲ့တပုတ်ကိုပထမပိုင်းရဲ့နောက်ဆုံးသတင်းတပုတ်ဖြစ်တင်ပြပါောင်းမယ်။စကိုင်းတိုင်းကောလင်းမြို့နယ်တဝိုက်မှာပြီးခဲ့တဲ့သတင်းဘက်ကတကြော့ပြန်ရေးကြီးခဲ့တာကြောင့်လူနေအိမ်ခြေအများပြားနဲ့လေယာစိုက်ခင်းနေရေနစ်မြုပ်ခဲ့ရပါတယ်။နေရအတော်များများမှာရေပြန်ကျသွားပေမဲ့ရေအောင်မြုပ်နေတဲ့လက်ကွက်တချို့ကျန်နေသေးပြီးတော့အပြက်စီးပမာဏကိုတော့လိုက်လံစစ်ဆေးနေဆဲပဲလို့စကိုင်းတိုင်းစိုက်ပျိုးရေးဝန်ကြီးကပြောပါတယ်။ဒေသတချို့ကတော့ရေကြီးပြီးဆန်းစီနဲ့ကုန်စည်နှုန်းတချို့တိတိတသာတက်သွားတယ်လို့ပြောပါရယ်ရေကြီးမှုနောက်ဆက်တွဲအခြေအနေကိုတော့မှတ်ခင်ဖြူတွေကတင်ပြချပါရယ်ရှင
်စကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်တဝိုက်မှာပြီးခဲ့တဲ့သတင်းဘက်ကတကြော့ပြန်ရေကြီးခဲ့တာကြောင့်လူနေအိမ်ကြီးအများပြားနဲ့လေယာစိုက်ပျိုးခင်းတွေရေနစ်မြုပ်ခဲ့ရပါတယ်လက်မြေအေကာ1000ကျော်ရေနစ်ခဲ့ပေမဲ့အများစုမှာရေပြန်ကျသွားပြီးမို့ထိခိုက်ပျက်စီးမှုစိုးစိုးဝါးဝါမရှိနိုင်ဘူးလို့စကိုင်းတိုင်းဒေသကြီးစိုက်ပျိုးရေးဝန်ကြီးဦးစန်းမြင့်ဦးကပြောပါတယ်
ကောလင်းကဟိုအေက18000လောက်ရေမြုပ်သွားတာပေါ့နော်9ရက်နေရစာမြုပ်တာမနေ့တုန်းကမနေ့တော့ဆို17ရက်နေပေါ့နော်3ရက်နေတာပေါ့9ရက်10ရက်17ရက်ဆိုမနေ့ကတော့အေက1800ပြန်ပေါ်တယ်ဒီနေ့လည်းအခုတော့ကျွန်တော်ကဏ္ဍမမေးလိုက်ရတော့ဒီနေ့မနေ့ကမေးကြည့်တော့ဒီနေ့ရေရော့တဲ့နှုန်းလည်းဆို4000လောက်ပေါ်နိုင်တယ်လို့ပြောတယ်သူကဖြည်းဖြည်းချင်းပြန်ပေါ်နေရေရော့ပြီးတော့လေတော့လို့ဆိုသူတို့ကွင်းစင်ငိုင်းလာတော့မဲ့ရှိတယ်ကျွန်တော်တို့ပြက်နိုင်တယ်မပြက်နိုင်ဘူးဆိုတော့ဒီ3ရက်လောက်မြုပ်ရင်တော့မပြက်နိုင်ဘူးဗျစပားကလေစပတ်10ရက်လောက်ကြီးတော့အမြုပ်ခံတယ်အဲဒီစပားတွေကစားရမပြက်နိုင်ဘူးတကယ်လို့ပြက်သွားရင်တော့မဟုတ်ပါပဲကျွန်တော်တို့စပားတော့ပြန်စိုက်လို့မရနိုင်တော့ဒီအချိန်မှာဆိုရင်တော့လေကျွန်တော်တို့ဆောင်းပြီးနာစိုက်ဖို့ပဲကျွန်တော်တို့ကူညီပေးလို့ရတော့မယ်အဲဒီအခုအချိန်မှာဖြစ်တဲ့ဟာတော့
ဒီတစ်ချိန်ရေကြီးပြီးတဲ့နောက်လေယာဉ်မြေထိခိုက်ပျက်စီးမှုပမာဏသိမများလာဘူးလို့ဆိုပေမဲ့ဒေသအတွက်ဆန်စီနဲ့တခြားစားသုံးကုန်တွေကတော့ဒီရက်ပိုင်းအတွင်းသီးသီးသာသာဆေးတက်သွားတယ်လို့ကောလင်းမြို့နယ်အတွင်းကမြို့မီမြို့ဖားနယ်ပရိဒါအဖွဲ့တွေစုပေါင်းထားတဲ့ရေပိကယ်ဆယ်ထောက်ပံ့ရေးကော်မတီအတွင်းရေးမှူးကိုအောင်မျိုးကပြောပါရယ
်ကျွန်တော်စရေကြီးရေးရဲကနေစတက်မယ်ဆိုရင်1000ကျော်တက်သွားတယ်တပင်းခွဲ1800လောက်ကနေအခု3000 8000 4000လောက်ထိဖြစ်တယ်1000ကျော်ထိတက်သွားတယ်ကျွန်တော်ပုံမှန်ကျွန်တော်တို့နေရာစားနေတာစံမျိုးသားပေါ့တော့ချုပ်ဆိုကျွန်တော်ရှာထပ်တယ်နောက်ဘက်စီပေါ့စီဆိုလည်းအဲ့လိုပဲတော်တော်ကြီးကျတော့လည်းသူပြောရမယ် data အတွက်ဒီပေါ့နော်စောင်းကြီးတွေပါရောမဟုတ်ပါဘူးစောင်းကြီးတွေပါရောတနင်္ဂနွေနေ့အတိုင်းတန်းနဲ့အကုန်စီနှုန်းပေါ်မှာပဲပို့ပြရကျွန်တော်တို့ data ထွက်တဲ့ကုန်ကြီးကတော့ data မှာဆက်ယူရတဲ့ထွက်လာတဲ့ကုန်ကြီးအကုန်လုံးကြီးတက်ပတ်သားစဉ်ရိဒါတောင်းကြော်ကြီးဖြစ်သွားတယ
်ပြီးခဲ့တဲ့လပိုင်းတွေအတွင်းပထမအကြိမ်ရေကြီးတုန်းကလည်းရေပေးတဲ့ဆူဆူဝါခံခဲ့ရပြီးပြည်လဲထူထောင်ရေးကျိုးပန်းနေရတဲ့အခြေအနေမှာအခုလိုနောက်တစ်ကြိမ်ရေပြန်ကြည့်တာကြောင့်ရေပေးတဲ့ခရီးသူတွေအကြားမှာလိုအပ်ချက်တွေကတော့အများပြားရှိနေတော့မယ်လို့လည်းကိုအောင်မျိုးကပြောပါရယ
်ကျွန်တော်တို့အဓိကလိုအပ်တာကကျွန်တော်တို့ကစားနပ်စိတ်ခါလို့ပြောရမှာပေါ့စံပေါ့အဓိကတော့လေစံစီပေါ့ကိုရဲနေ့မှာရေကြတယ်ရေကြမယ်ကျွန်တော်တို့ကခမင်းတွေပါလေစဝေရယ်ပေါ့ရေကြရင်ဝေလိုက်တဲ့စဉ်ညနေမှာကြသွားတဲ့နေရာနဲ့ဟိုကျွန်တော်လူတန်းကြီးကိုအများကြီးရယ်ထမင်းတို့လာစောင့်ပြီးတော့မှလေအလူခံရလူတန်းတွေအများကြီးရယ်စံလူတဲ့နေရာမှာလည်းအဲ့လိုပဲသူတို့ကိုကြည့်ရတာတကယ်ကိုလိုအပ်လို့သာပြောရခြင်းတော့ပေါ့ဒီလိုလိုချင်းကိုလာယူကြတာပေါ့နော်ဒါပေမဲ့သူတို့ကိုကျွန်တော်တို့ထောက်ပံ့နိုင်တာကဒါပဲရှိရတယ်ဒါပဲဆိုတော့ဟိုဘလို့နည်းမှမပြည့်စုံတယ်သင်ရတာရက်ွက်ထားပါတော့မြို့အချောင်းဖြားရက်ွက်တွေကအလုတ်လက်စားတွေတော့ကတော့ပိုဆိုးတာပေါ့သူတို့မှတော့ဒီမိုးရွာတဲ့ရေးကြီးတဲ့ဆိုရင်အလုတ်ကလည်းမလုပ်ပါဘူးလေဟုတ်ကဲ့လည်းမလို့ရတဲ့အပြင်ရှိတဲ့အိမ်မှာရှိတဲ့ဒီချင်းတို့လိုဆာအိအပိုင်းစားတို့လိုကအကုန်လုံးပါသွားတော့ဆာရိတ်တော်ကြီးခက်ခဲတော့တော်တော်တွေ့မှာပေါ့
ကောလင်းမြို့နယ်တဝိုက်မှာပထမအကြိမ်ရေပေးတန်းခံခဲ့ရခြင်းတော့ကကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့တခြားပြည်ပြည်ပ NGO အဖွဲ့တို့ကလာရောက်ကူညီတာရှိပေမဲ့ဒီချိန်မှာတော့အစိုးရဘက်ကရောနိုင်ငံတကာအဖွဲ့တွေဘက်ကပါလောလောလတ်လတ်အကူအညီပေးလာတာမတွေ့ရသေးဘူးလို့လည်းကိုအောင်မျိုးကပြောပါရယ်စကိုင်းတိုင်းလူမှုရေးဝန်ကြီးဒေါက်တာမြင့်သိန်းကတော့စီမံရေးဝန်ကြီးကိုယ်တိုင်ရေးကြီးတဲ့နေရာတွေကိုတွားရောက်နေပြီးမြို့နယ်နဲ့ခရိုင်စီမံခန့်ခွဲမှုဥက္ကဋ္ဌတွေနဲ့အတူအကူအညီတွေပေးဖို့စီစဉ်နေတယ်လို့ပြောပါရယ်။ရေးကြီးမှုကြောင့်ဒီရက်ပိုင်းတွေအတွင်းနိုင်ငံရေးပါတီတချို့ရဲ့မဲဆွယ်စည်းရုံးမှုတွေခဏရပ်သွားတာတွေ့ရပေမဲ့ရွေးကောက်ပွဲကိုထိခိုက်နေလောက်တဲ့အခြေအနေတော့မရှိဘူးလို့ဒေသခံတွေကပြောပါရယ်ရှင်
။မခင်ဖြူတွေကစုံစမ်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုည10:00အထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အတန်လွှင့်မင်းနေပါရယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လေတည်တချင်းလဲဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလ
ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကို92 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့92 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ12ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ကျင်းကြတဲ့စိတ်တွေရှိမယ်။မလျှော့သောဇွဲတွေနဲ့ဒီဇိုင်းနဲ့မှကျူးစားမယ်ဆိုရင်ကိုယ့်ရဲ့အိမ်မက်တွေကိုဖြစ်ချင်တဲ့နေရာတွေတကယ်ဖြစ်လာမယ်
။အင်္ဂလိပ်စာသင်ကြားရေးနဲ့ပညာရေးအတွက်ပြင်းပြတဲ့ဆန္ဒဆွဲကိုအားထားတဲ့အမေရိကန်နိုင်ငံရောက်အင်္ဂလိပ်စာဆရာမဟောင်းမှတ်ဆန္ဒထွန်းရေးယုံကြည်ရာကိုတော့သူယုံကြည်ရာအစီအစဉ်မှနားဆင်ရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။ခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ရေပေးသင့်ဒေတာတွေမှာစိုက်ပျိုးရေးပြန်လည်လှုပ်ဆောင်နိုင်ဖို့အစိုးရကမျိုးစဘာတွေထုတ်ပေးခဲ့တယ်လို့အဲ့ဒီဒေတာတွေကမူလရေမကြီးခင်ကတဲ့ပုံမကောင်းမအောင်လှုပ်ဆောင်နေတယ်လို့ပြန်လည်ထူထောင်ရေးပူပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးဦးကျော်လင်းကပြောပါရယ်မြန်မာနိုင်ငံအစိုးရကဦးဆောင်ပြုလုပ်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဦးကျော်လင်းကိုဆက်သွဲမေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်ဖြစ်တဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
ဒီပြည်သင့်ဒေတာကတောင်သူလယ်သမားတွေအတွက်အစိုးရကမျိုးစဘာတွေထုတ်ပေးခဲ့သလိုအဲ့ဒီဒေတာတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ပြည်တွင်းပြည်ပကပညာရှင်တွေနဲ့တိုင်ပင်ပြီးတော့ရေရှည်စီမံကိန်းတွေရေးဆွဲနေတယ်လို့ Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးလည်းဖြစ်စောက်လွှတ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ်
ကျွန်တော်တို့အခုဆိုလေယာဉ်ဆက်ပြိုးရေးနဲ့ဆေးကောင်းဝန်ကြီးဌာနတွေပြီးတော့ဒီမျိုးစီတွေပေါ့နော်မျိုးစီတွေပြီးပြီးတော့ကျွန်တော်တို့resilient ဖြစ်မဲ့ဒီသဘာမျိုးတွေသမုဒ္ဒရာတွေဒီနံမျိုးတွေဒါတွေကိုရေးဆိုတာအခုဒီနေ့ကြည့်ပြီးနောက်နေ့လည်းကြည့်ရင်ကြည့်အောင်ပါပဲအဲဒါကြောင့်မလို့အဲ့ဒီကြည့်ရခြင်းလည်းကြတယ်ကြောမသိဟိုရေးတုံတောင်ကြည့်ပြီးလို့ရှင်ပြန်ကြသွားလို့ရှင်လည်းသူရှင်းတန်တောက်ခံနိုင်မဲ့သဘာမျိုးတွေဒါတွေအခုလေဆက်ပြိုးရေးနဲ့ဆက်ပြောင်းဝင်ကြီးဌာနအနေနဲ့တည်ထွင်ပြီးတော့ဒါကျွန်တော်တို့အခုဒီနိုင်ငံပညာရှင်တွေနဲ့ဆွေးနွေးပြီးတော့အခုဆောင်ရွက်နေပါတယ်ဒီလိုမျိုးစီမျိုးကိုလည်းစိုက်ပျိုးဖို့အတွက်ကိုဆောင်ရွက်နေတာရှိပါတယ်။ဒီနေ့မှာဒေါက်တာရင်ရင်းနဲ့ဒေါက်တာဇော်ဦးတို့ဒီပညာရှင်များအဖွဲ့ရလည်းပဲကျွန်တော်ဒီ supply chain ကြီးတစ်ခုလုံးကိုလက်ရှိသဘာဝလက်ရှိအခြေအနေနဲ့လည်လျောညီတည်စွာပြုရှင်ပြောင်းလဲနိုင်အောင်လို့တချင်းဟိုဆောင်ရွက်နိုင်မဲ့ဒီစိုက်ပျိုးရေးအစီအစဉ်တွေဆောင်ရွက်ဖို့လည်းပဲတင်ပြထားတာတွေရှိပါတယ်။ဒါကြောင့်မလို့ဒီပြည်ချက်ရှင်တွေအားလုံးစုစည်းပြီးတော့အခုဆိုလို့ရှိရင်တော့ဒေါက်တာတော်ယွန်းတို့ဒေါက်တာဇော်ဦးတို့ကလည်းပဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနဲ့ဆက်ဆက်ပြီးတော့ဒါကျွန်တော်တို့ဒီအကြံပြုပြီးတော့ recovery plan တွေကို early recovery plan, medium term recovery plan, long term recovery plan တွေကိုသူတို့အကြံပြုပြည့်တင်တဲ့ကျွန်တော်တို့ဝန်ကြီးဌာနများကရေးဆွဲလျက်ရှိပါတယ်။
ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံစံစဘာအတင်းချုပ်ကိုမေးကြည့်တဲ့ခါကျတော့သူတို့ဘက်ကခံမနာပေါ့နော်ဟိုသူတို့လည်းတန်းနေတယ်လို့ကူညီတယ်ပေါ့ဒါပေမဲ့ဒီပြန်လဲထူထောင်ရေးလုပ်ငန်းတွေအတွက်ဆိုရင်တန်း80လောက်လုံမယ်ဆိုပြီးတော့တောင်မလွန်သမားဟိုမြန်မာနိုင်ငံစံစဘာအတင်းချုပ်ကနေပြီးတော့ကျွန်တော်တို့အစောပိုင်းကပြောတာရှိပါတယ်ဒါပေမဲ့ဆရာတို့ကတော့ပို့ပြီးတော့ထဲထဲဝင်ဝင်ဟိုပေါ့သူဟိုလေ့လာနိုင်တယ်ပေါ့ပျက်စီးဆုံးရှုံးမှုတွေလည်းပို့ပြီးသိတယ်ပေါ့တနင်္ဂနွေလုံးအတိုင်းတန်းနဲ့ဆိုတော့ဆရာတို့အခုဆွေးနွေးပြီးသလောက်ဆိုရင်ဒီ pledging conference မလာခင်မှာပေါ့ဒီ pledging conference မှာဆရာတို့ဘယ်လောက်ထိများလိုအပ်တယ်ဆိုတာကိုဆရာတို့တင်ပြဖို့ရှိသလဲရုပ်လုံးပေါ်ပြီလားဆရာဟို recovery အတွက်လေ long term အပါအဝင်ပေါ့ဆရာဒီဟာတွေပြန်ပြီးတော့
ဒီဟိုနားရက်နေ့နောက်ပိုင်းကျရင်တော့ဒါကျွန်တော်တို့အခုတိလာပါမယ်နားရက်နေ့နောက်ပိုင်းမှာအခုအထူးကတော့ကျွန်တော်တို့ကအခုရေးဆွဲတဲ့ plan ကဒီပြတ်သွားတာလေးကိုပြန်လည်ပြီးတော့ဟို cover ဖြစ်မဲ့ plan တခုတည်းမပေါ့ပြည်စီဆုံးရှုံးသွားတာလေးကိုပြန်လဲကာဗာလုပ်နိုင်မဲ့ plan တခုတည်းမပေါ့ပြည်စီဆုံးရှုံးသွားတာကိုကာဗာလုပ်နိုင်ပြီးရင်ပူပေါင်းတဲ့ လူမှုဘဝဘဝညင်းထူထောင်နိုင်တယ်ရခိုင်နဲ့ပူပေါင်းလာမယ့်နေသားမျိုးရောက်ရှိရမယ်သတိဖြင့်နောက်တစ်ခါဒီရနေပြီးတော့ကျွန်တော်လက်ရှိသွားနေတဲ့နိုင်ငံတော်ရဲ့စီမံချက်ဒီစီမံကိန်းတွေကိုလည်းကျွန်တော်ပြန်ပြီးတော့ inline ဖြစ်အောင်လို့နောက်တစ်ခါအခု ASEAN မှာ agreement ချုပ်ဆိုထားတဲ့ချုပ်ဆိုချက်တွေရှိပါတယ်။ဒါတွေကိုလည်းပြည့်မီသွားအောင်နောက် international မှာသတ်မှတ်ထားတဲ့ကျွန်တော်ဆန်ရှင်ဆန်ရွတ်နေစာချုပ်တွေအဲ့ဒီတိုင်းဝင်အောင်လို့ဒီ recovery plan ကနေပြီးတော့ကျွန်တော်ဒီအားလုံး cover ဖြစ်အောင် crunch ကိုရေးဆွဲသွားမှာဖြစ်ပါတယ်။အဲ့ဒီဟာရေးဆွဲတဲ့အချိန်မှာသူကအဲ့ဒီပြင်ကိုဒီနိုင်ငံတော်ရဲ့ဒီမှာပုံစံတုတ်တက်မှုကိုပါထောက်ဖို့တရားဖြစ်အောင်ဒီအဲ့ကကြောင့်မလို့ကျွန်တော်ဒီပညာရှင်တွေအများကြီးကဟိုပါဝင်ရေးဆွဲနေတာဖြစ်ပါတယ
်ဒီနေရာတွေမှာရေးရဒီနေ့ကြီးပြင်မယ်လဲနောက်နေ့ကြီးမယ်ဆိုတော့အရင်တော့ကလည်းအခုရေးကြီးတဲ့နေရာတွေဟာအများစုကျွန်တော်တို့နားလည်ထားသလောက်ဆိုရင်နှစ်စဉ်ရေးကြီးတဲ့အ ਨੇ အများပေါ်ပဲမူတည်တာပေါ့နော်ဒီနေရာတွေကပုံမှန်ရေးကြီးနေကြနေရာတွေဆိုတော့စောစောဆရာပြောသလိုရေးရှည်ဒီနေရာတွေမှာဟိုဟာပေါ့ဟိုစဘာဟိုဟာပေါ့ရေးကြသွားရင်တောင်းခံနိုင်တဲ့ဟိုစဘာအမျိုးအစားဟိုတီထွင်သလိုပဲဒီနေရာလေးကိုရေမဝင်လာနိုင်အောင်လုတ်တဲ့နီလာနေလဲပါမယ်ထင်တယ်ဆရာဆရာတို့ရေလွဲမဲ့ကိစ္စ
တွေဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ကျွန်တော်တို့ကအခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုကျွန်တော်တို့ဒီမြေဝကျွန်းပေါ်နဲ့ဒီဘကိုတိုင်းဒီသားတွေမှာစားတွေရှိပါတယ်ဒီစားတွေဟာနှစ်ပေါင်းဒီ30 40 50ကလေးကတိဆောက်ထားတဲ့စားတွေအချို့ဆိုလို့ရှိရင်လည်းဒီနှစ်ပေါင်းဒီ100လောက်ကလေးကစောက်ခဲ့တဲ့စားတွေရှိပါတယ်အဲရောလို့ဒီတာတွေဟာအခုဆိုလို့ရှိရင်သူကပြန်လည်ပြီးတော့ကျွန်တော်တို့ reconstruction လုပ်ဖို့လိုလာပါတယ်။ဒါကြောင့်မလို့ဒီတာတွေကိုပြန်မြင့်မဲ့အစီအမံချက်ဆိုလို့ရှိရင်လည်းဒါတနိုင်ငံလုံးတိုက်တာရဒီတာတွေကိုမြင့်ပြီးသွားတယ်ဆိုလို့ရှိရင်နောက်တစ်ချိန်ဒီလောက်ရေကြည့်တာနဲ့တော့ဒီတာတွေကျော်ပြီးတော့ဝင်မလာနိုင်တော့သတိဖြင့်ဒီလိုမျိုးဒါနမူနာလေးပြောတာပါ။ဟု
တ်ကဲ့ဆရာ။
ဒီအရာလို့ပြောပါတယ်။ There is a risk reduction ပေါ့နော်။ There is a risk reduction မှာဒါလေးရဲ့နမူနာလေးတစ်ခုပေးတာပါ။ဟု
တ်ကဲ့ဆ
ရာ။ဆိုတော့ဒီ plan ကဒီထဲမှာဒီအရာလေးပါမယ်ဒါလေးဆောရပြီးသွားလို့ရှိရင်ဒီတဲ့ကောင်းမွန်တဲ့အခြေအနေမျိုးတစ်ရက်ကိုပိုဖန်ဖန်ပိုပြီးဖန်တီးသွားနိုင်မယ့်အနေထားပါကျွန်တော်တို့ပိုကောင်းမွန်တဲ့ဘဝကြီးပိုပေါ့ပိုကောင်းမွန်တဲ့လူဖွဲ့စည်းတစ်ရက်ကိုပြန်လည်ထူထောင်ပေးနိုင်ဖို့အတွက်ဒီလိုမျိုးကျွန်တော်တို့ရည်ရွယ်ပြီးတော့ဆောရသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဟိုနောက်တစ်ခုလေးပါဆရာဟိုအခုဆိုတော့ဒီကျွန်တော်တို့ရေဒီကြီးတော့ဟာသုသောဘဝဖြစ်နေတဲ့အချိန်မှာနိုင်ငံတကာကနေပြီးတော့အကူအညီပေးဖို့သူတို့ကုလသမဂ္ဂအပါအဝင် EU တို့ဒီအိန္ဒိချင်းအိန္ဒိယတို့ထိုင်းတို့သူတို့စင်ကာပူတို့အကူအညီတွေပေးကြပါတယ်ဆိုတော့အဲ့ဒါတွေကတော့ဟိုကြီးရေကြီးတဲ့အတိုင်းအတာပမာဏကလည်းကြီးမားကျယ်ပြန့်လွန်းတော့အဲ့ဒီဟာတွေကတကယ်ကိုစိတ်မဆန်းနမ်းပတ်သလိုဖြစ်မှာပဲလေသူတို့ပြောဟိုအကူအညီပေးတယ်ဆိုတာကလည
်းဟုတ်ပါ
ဆိုတော့အခုဆရာတို့လုပ်မဲ့ pledging conference မှာကြတော့ဒီနိုင်ငံတကာကနေပြီးတော့ဒီ long term plan တွေကိုဆရာတို့အခုပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်ထားတဲ့ဟာတွေကိုချပြမယ်နိုင်ငံတကာကနေပြီးတော့အကူအညီပေးကြဖို့ဝန်ဝန်ပူးပေါင်းလှုပ်ဆောင်ကြဖို
့ပါပါပါပါလေပါပါလေအဲ့တော့ဒီနိုင်ငံတကာရဲ့အနေထားကလည်းဗာလဲဆိုတော့ဒီ plan မရှိဘဲနဲ့သူတို့ကပေးဖို့ကဝင်လေးပါလေအဲ့ဒီ plan ကိုချပြတော့ကြမှာဘယ်သူကဘယ်အပိုင်းကိုတာဝန်ယူမယ်ဘယ်သူကတော့ infrastructure ဘယ်သူကတော့ဒီ layer ဆက်ကြွေးကဏ္ဍဘယ်သူကဘယ်သူတွေဘယ်အပိုင်းကမွေးမြူကဏ္ဍစသဖြင့်အပိုင်းလိုက်အကူအညီပေးသွားမယ်သဘောပါပဲဖြစ်ပါလေ
RCC ပြန်လဲထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမူလဖြင့်ဆောက်လွှဲဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လဖြစ်တဲ့ဦးကျော်လင်းပြောပြခဲ့တာပါလက်ရှိရေးဆွဲနေတဲ့ရေဘေးသင့်ဒေတာပြန်လဲထူထောင်ရေးရေရှည်စီမံကိန်းကတော့အခုလကုန်ပိုင်းမှာပြီးစီးလိမ့်မယ်လို့ခန့်မှန်းထားကြောင်းဦးကျော်လင်းကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်ခုတော့ရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်ကြောင်းမိတ်ဆက်ပေးပါရစေ
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဖီယိုအေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးတိုးချက်စီစဉ်ကိုလည်းကြီးစုအပေးနှားဆင်ကြပါအောင်ရှင်။အခုကတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မွန်စီစဉ်ပြီးကိုသားညုံကကူညီတင်ဆက်ထားတာကိုနှားဆင်ကြည့်အောင်ပါရှင်။
ရွေးကောက်ပွဲအောင်နိုင်ရေးတာဝန်ယူရတဲ့သူတွေလည်းလေလွယ်တော့မလွယ်လှအောင်နော်ကိုသားညုံဦးစီယုံရဲ့အတွက်လည်းစီစဉ်ရရမငွေရဖို့လည်းစူးစမ်းရနေတော်တော်လေးအလုံများကြမှာပဲ
မဆုမြတ်မောင်ညိုမှာရွေးကောက်ပွဲသတင်းတွေဖတ်နေတာလားဗျရွေးကောက်ပွဲဝင်တဲ့ဆိုတဲ့ကလုဆရာတွေတာဝန်တွေကတော့အများကြီးဖြစ်မှာပေါ့ဗ
ျမြန်မာနိုင်ငံကရွေးကောက်ပွဲသတင်းတွေကတော့အလုံးကြောင့်လွတ်သွားမှာဆိုလို့ဖတ်နေရတာတော့မပြောနဲ့ရှင်ဒါပေမဲ့ခုနကကျွန်တော်ပြောတဲ့အောင်နိုင်ရေးကိစ္စကဒီအမေရိကန်က2016သမ္မတရွေးကောက်ပွဲနဲ့ဆိုင်တာပ
ါဩဟုတ်တာပဲဒီအမေရိကန်မှာလည်းသမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်ဖို့ကကုစရေလောင်းတွေအပြိုင်ကိုစီးအောင်နေကြတာRepublican Party ဘက်က Donald Trump တယောက်ရဲ့သတင်းကတော့တနည်းတမျိုးကိုမယိုးရအောင်တွေးနေရတာပဲဗျ။မဆုမြတ်မုံကဘာတွေများစိတ်ဝင်စားစရာတွေးထားလို့လို့
စိတ်ဝင်စားစရာဆိုတာထက်ကိုထူးခြားတယ်ပြောရမယ်ရှင်။ဒီ Twitter လူမှုကွန်ရက်သိရမလား။အခုအဲ့ဒီ Twitter လူမှုကွန်ရက်မှာ American သမ္မတလောင်းဝင်အရွေးခံမဲ့သူတွေကိုအလှငွေထက်နိုင်အောင်လို့ Twitter ပေါ်မှာချိတ်ဆက်ပေးလိုက်ပြီလေ။ American နိုင်ငံထဲမှာရှိနေတဲ့ဘသူမဆိုကိုကြိုက်တဲ့သမ္မတလောင်းအတွက်ကိုကြိုက်တဲ့လောက်အလှငွေထည့်လို့ရအောင်လို့ Twitter ပေါ်မှာလှုပ်လိုက်တာ။
မိုဘိုင်းလက်ကင်ဖုန်းတွေပေါ်ကနေပြီးတော့လူလဲကူကူငွေလွှဲလို့ရတဲ့ Square ဆိုတဲ့ online ငွေလွှဲကုမ္ပဏီနဲ့ Twitter ကုမ္ပဏီပေါင်းပြီးတော့လုပ်လိုက်တာမဟုတ်လား Twitter ပေါ်မှာဆိုတော့ကြေပြက်ပြက်ကွန်ရက်ဖြန့်ပြီးတော့အလှခံနိုင်တာပေါ့ဗျာ
လူမှုကွန်ရက်တွေဆိုတဲ့အတိုင်းသတင်းတစ်ခုခုဖြစ်ပြီးအထူးသဖြင့်ဒီနိုင်ငံရေးသတင်းတစ်ခုခုဖြစ်ပြီးဆိုတာနဲ့ online ပေါ်မှာချိတ်ဆက်ထားကြသူတွေအချင်းချင်းကြားမှာအဲ့ဒီသတင်းတွေကိုမျှကြတယောက်နဲ့တယောက်အပြန်အလှန် tweet တွေ retweet တွေလုပ်ကြပြီးတော့အမြင်တွေကိုဖလှယ်ကြတာမလားအဲကြောင့်တမရလောင်းတွေနဲ့သူတို့လုပ်နေတဲ့အလုပ်တွေအတွက်ကိုအလှထည့်နိုင်အောင်လို့ Twitter ကလှုပ်ပေးလိုက်တာလို့ Twitter ရဲ့ blog ပေါ်မှာပြောထားတယ်လေ
အဲ့ဒါ2016 American တမရလောင်းဝင်ပြိုင်မဲ့သူတွေအတွက်ပဲဟုတ်တယ်နော်မဆွေမောင် Twitter ပေါ်မှာနိုင်ငံရေးသမားတွေအတွက်လှငွေထည့်နိုင်ပြီဆိုတာတော့ကျွန်တော်သိတယ် America ကပဲလားတခြားနိုင်ငံတွေကရောပါလားဆိုတာကတော့ကျွန်တော်မရှင်းဘူးဗ
ျ Twitter ကပြောထားတဲ့အတိုင်းဆိုရင်တော့လောလောဆယ်ဒီ American က2016တမရလောင်းဝင်ရွေးမဲ့သူတွေအတွက်ပဲရှင်အလှခံခြင်းတဲ့ကိုယ်စားလှယ်လောင်းက square ရဲ့ဒီ cash.me ဆိုတဲ့ website မှာသွားပြီးတော့မှ register လုပ်စာရင်းဖွင့်ရမယ်။စာရင်းဖွင့်တဲ့သူဟာဒီတမရလောင်းအောင်နိုင်ရေးတို့စီယုံရေးအဖွဲ့တို့ကသိကြတဲ့ဆိုတာကို square ကုမ္ပဏီကနေပြီးတော့စီးစစ်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီသူနာမည်နဲ့သီးသန့်လုပ်ပေးထားတဲ့ link တစ်ခုကိုပေးလိုက်တယ်။သူတို့ရဲ့အခေါ်ဆိုလို့ရှိရင်တော့ #ပေါ့ရှင်းမှာဒေါ်လာဆိုင်ပါမယ်။နောက်မှာကိုရွေးထားတဲ့နာမည်နဲ့ #link ရသွားတာပေါ့။အဲ့ဒီ #link ကို Twitter ပေါ်မှာ tweet လုပ်လိုက်ရုံပဲကိုယ့်ရဲ့ပါတီကိုယ့်ရဲ့ကိုယ်စားလှယ်လောင်းရဲ့ Twitter အကောင့်ကိုအားပေးနေတဲ့ Twitter follower တွေဆိုလို့ရှိရင်တော့အဲ့ဒီ tweet ကိုမြင်လို့အလှထဲခြင်းစိတ်ပေါက်လို့ထည့်မယ်ဆိုလို့ရှိရင် click လုပ်လိုက်တာနဲ့ကိုဘလောက်လှူမှလဲတို့ဘဏ်ကပြားနံပါတ်လိပ်စာစတာတွေဖြည့်ပြီးတော့မှလှူလိုက်ရုံပဲအဲ့ဒီအလှခံတဲ့ tweet ကိုကိုကလည်းတစ်ဆင့်ထပ်ပြီးတော့ tweet လုပ်လို့ရမှာပ
ါဒီပုံစံမျိုးနဲ့လှူခါတာလွယ်သွားတာပေါ့ဒါနဲ့ဒီအလှခံနိုင်မှုစင်းဖွင့်တာအခမဲ့လားဗျစင်းဖွင့်ကရောပေးရသေးလား
Square website ကနေပြီးတော့ #link ရနိုင်ဖို့စာရင်းဖွင့်တာကတော့အခမဲ့ပါဒါပေမဲ့ Twitter ပေါ်မှာအဲ့ဒီ link ကနေတဆင့်အလှထဲသမျှရဲ့တည်သသမကိုရာဂိုင်နှုံးကိုဝန်ဆောင်ကအနေနဲ့ Square ကယူတယ်လို့ Forbes ရဲ့ဆောင်းပါးထဲမှာတော့ရေးထားတယ်ကိုသားညုံရဲ့
တခုတော့ရှိတော့ဗော Twitter ကိုတစ်ချိန်လုံးပပြတ်သုံးကြသူအများစုကလူငယ်တွေလူရွယ်လူလတ်ပိုင်းတွေများတော့အလှထဲတယ်ဆိုရင်လည်းငွေသုံးထိုင်သူတွေလောက်တော့များများလှူနိုင်ကြမှမထင်ဘူးဗျအမေရိကမှာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေကိုတထေးကြီးတွေကဒေါ်လာသိန်းချီတီအလှူတွေရဲ့ရရောနဲ့လှူကြတာအမြဲတင်းကြီးတယ်မို့လားဗျ။အ
ဲဒါကြောင့်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကမီဒီယာနဲ့လူမှုဆက်ဆံရေးဆိုင်ရာပါမောက်ခတယောက်က Writers သတင်းမှာဒီအချက်ကိုထောက်ပြထားတာရှင်။တစ်ချိန်တည်းမှာပဲဒီလွယ်လွယ်ကူကူ tweet လုပ်ပြီးတော့အောင်နိုင်ရေးအတွက်အလှကောက်နိုင်တာမို့လို့ကိုယ့်ကိုထောက်ခံတဲ့ follower တွေနဲ့လူမှုကွန်ရက်ပေါ်မှာအပြန်အလှန်တုံ့ပြန်မှုမပြတ်ရှိတဲ့သမ္မတလောင်းမျိုးတွေအတွက်ကတော့အခုလိုအလှကောက်နိုင်တဲ့အတွက်အကျိုးရှိမယ်လို့မြောက်ကယ်ရိုလိုင်းနာတက္ကသိုလ်ကနိုင်ငံရေးဆိုင်ရာလက်ထောက်ပါမောက်ခတယောက်ကလည်းဒီသတင်းထဲမှာပဲပြောထားပါတယ
်။တခုတော့ရှိတာပေါ့ဗျာဒီ online ပေါ်ကနေပြီးတော့လှူတယ်ဆိုတော့ငွေလွှဲပြောင်းတွေကမှတ်တမ်းတစ်ခုအနေနဲ့တော့မှရှိနေဦးမယ်။ရွေးကောက်ပွဲစီးပွားရေးအောင်နိုင်ရေးအတွက်ပုံမှန်ရမငွေရှာမယ်ဆိုရင်ရမငွေရှာပွဲတွေစီစဉ်ရမယ်။ရမငွေကောက်တဲ့စည်းကမ်းသတ်မှတ်ချက်တွေအတိုင်းဖြစ်အောင်သိထားရမယ်မဟုတ်လားဗျာ။
အဲဒါကြောင့်မို့လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာတော့ဘလို့သုံးသပ်လဲဆိုတော့နီးပညာရဲ့အကျိုးကြောင့်ねအဲ့ဒီလိုမျိုးရံပုံငွေရှာပွဲတွေစီစဉ်နေစရာမလိုဘူးပွဲလုပ်လို့ရှိရင်လည်းဘယ်နှယောက်လာကြမလဲဆိုတာကိုကောင်းခဲနေစရာမလိုပဲねတွီတစ်ချက်လုပ်ပြီးတော့အလှူခံနိုင်ပြီတဲ့အာသာချက်ကတော့အဲ့ဒီတွီကိုနာမည်ကြီးတဲ့သူတွေလူမှုကွန်ရက်ပေါ်မှာလူသိများသူတွေကတဆင့်ထပ်ပြီးတော့တွီလုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလှူခံတာကအွန်လိုင်းပေါ်မှာပဲလူတွေအများကြီးစီကိုပြန်သွားနိုင်တယ်။လှူခြင်းစိတ်ရှိတဲ့သူတွေအတွက်လည်းတိတ်ပြီးတော့ရှုပ်ရှုပ်ထွေးထွေးလုပ်နေစရာမလိုပဲနဲ့အလှူထဲလိုက်နိုင်တယ်လို့ရေးထားပါဗျ။
Twitter ပေါ်မှာအခုလိုမျိုးအလှူခံတာကို2016 American သမ္မတလောင်းရွေးခံနိုင်ဖို့ကြိုးစားနေကြသူအတော်များများတုံ့နေကြတာတော့တွေ့တယ်ဗျ။ Republican Party ဘက်ကဆိုရင်သမ္မတလောင်းအားလုံးနှီးပါပဲ။ရမငွေရှာစရာမလိုအောင်ချမ်းသာတဲ့တတိကြီး Donald Trump ကတော့ပါလိုက်သေးတယ်။ Democrat Party ဘက်ကဆိုရင်လည်း Twitter follower တန်းချီရှိတဲ့ Hillary Clinton အတွက်အလှူကောက်တဲ့ tweet တွေတွေ့နေရတယ်မဆွေမြတ်မော်ရဲ့
။ Washington Post သတင်းစာကြီးထဲမှာ Twitter အလှူခံတဲ့ကိစ္စဆောင်းပါးသုံးသပ်ချက်ကတော့အခုလိုလောက်တာကြောင့်တွစ်တဲ့အတွက်စီးပွားရေးအရအကျိုးရှိတယ်လို့ပြောထားရရှင်။ဒီကဘာလုံးမှာဒီလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Twitter ကသုံးတဲ့သူတွေအတွက်အဆင်ပြေစေမဲ့နီးစနစ်သစ်တွေကိုအခုနှစ်ပိုင်းတွေထဲမှာစ조사တီထွင်လာတာတွေ့ရတယ်တဲ့။အဲ့ဒီထဲမှာ tweet တွေကနေတဆင့်အကုန်ပစ္စည်းတွေအရောင်းဝယ်လုံနိုင်အောင်လုပ်ပေးလာတာမျိုးပေါ့။အဲ့လိုမျိုးပဲအခုလည်းအဆင့်မြင့်နီးပညာနဲ့လွယ်လွယ်ကူကူအလှူထည့်နိုင်အောင်လို့လုပ်ပေးလိုက်တာကနိုင်ငံရေးသမားတွေအတွက်ထက်ကို Twitter ရဲ့ဈေးကွက်မြင့်တင်ရေးပိုင်းအောင်မြင်အောင်ရည်ရွယ်တာဖြစ်တယ်လို့ဆောင်းပါးထဲမှာသုံးသပ်ပါတယ်။
ဒီမှာသိဖို့တစ်ချက်ကလည်း online ငွေလွှဲလုပ်ပြီးတဲ့ Square website ကိုပူးတွဲတည်ထောင်တဲ့သူက Jack Dorsey မဟုတ်လား။သူကအခုဒီ Twitter ကုမ္ပဏီရဲ့ယာယီအမှုဆောင်ယာရှိချုပ်လေ။ Twitter ကိုစထောင်တော့ကလည်းသူပါတယ်။အဲဒါကြောင့်မလို့ဒီကုမ္ပဏီနှစ်ခုကိုပို့ပြီးတော့ဆက်ဆက်သွားအောင်လုပ်တဲ့ခြေလှမ်းဖြစ်တယ်လို့လည်းအတော်များများကသုံးသပ်ကြတယ်မဆင်မြတ်မော
။နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေဆွေးနွေးချက်တွေကိုကိုရက်ဖြတ်ချိတ်ဆက်ထားကြသူတွေကြားအပြန်အလှန်မျှဝေနေကြတဲ့ Twitter ပေါ်မှာအခုလိုမျိုးအလှူခံနိုင်အောင်အလှူထည့်နိုင်အောင်လှုပ်လိုက်တယ်ဆိုတာကတော့လူသုံးများတဲ့လူမှုကိုရက်တစ်ခုအတွက်ကရှေ့ပြေးနေတဲ့ဆောင်ရွက်ချက်တစ်ခုလို့အမြင်နိုင်တာကတော့သိကြပါပါရှင
်။မဆူမြတ်မွန်စီစဉ်ပြီးကိုသားညုံကူညီတင်ဆက်ခဲ့တဲ့ Blogger ပြောသမျှစီစဉ်ဖြစ်ပါတယ်။ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တသက်ရောင်သတင်းလွှာစီစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူထထွားတွေကိုမှတ်အေးတနာကျော်ကစူးစီးတင်ဆက်ထားပါရှင်။
မင်္ဂလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ့ပါကြပါစေ။ဒီတစ်ပတ်သက်သက်ရောင်သတင်းလာမှာတော့ဘောင်းရုပ်ရှင်ထပ်မရိုက်တော့ဘူးလို့ဆိုလာတဲ့ James Bond မင်းသား။ပြီးတော့ယောဂဝေနာဇိုးတစ်ခုကိုခံစားနေရတဲ့အမေရိကကနာမည်ကြီးဆဲကျော်တဲ့ရုပ်ရှင်မင်းသမီးလည်းဖြစ်အဆိုတော်မလေးလည်းဖြစ်တဲ့ Selena Gomez ဒီလိုမျိုးဘဝတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူထူထွားတာတွေကိုပြောပြပေးသွားပါမယ
်။This organization, do you know what it's called?
Its name is Spectre.
James Bond ရုပ်ရှင်ဇာတ်ကားတွေထဲမှာပါဝင်သရုပ်ဆောင်ပြီးတော့အခုမကြခင်ဒီလကုန်ပိုင်းမှာရုံတင်တော့မဲ့ Spectre ဇာတ်ကားမှာလည်း Bond ရုပ်ရှင်စရုပ်ထမြောက်အနေနဲ့ပါဝင်ပြီးတော့သရုပ်ဆောင်ထားတဲ့ British မင်းသား Daniel Craig ကိုနောက်တစ်ခါ Bond ရုပ်ရှင်ကားသစ်ထွက်ရင်ထပ်ပြီးတော့မြင်ရဖို့တိတ်ပြီးတော့မရှိတော့ပါဘူး။သူက Agent 007 British ထိတ်တန်းသစ်ရှူ007အနေနဲ့နောက်တစ်ခါထပ်ပြီးတော့တရုပ်ဆောင်မဲ့အစားလက်ကဝတ်ကိုလှီးပြီးတော့တက်တည်လိုက်တော့မယ်လို့ interview မှာ Daniel Craig ကပြောသွားပါတယ်။ Britain နိုင်ငံက Time Out Magazine ကတွေ့ဆုံမေးမြန်းတဲ့အခါမှာသူကဖန်ခွက်ကိုခွဲပြီးတော့ဖန်ခွဲစားနဲ့လက်ကဝတ်ကိုလှီးပြီးပဲတည်လိုက်ချင်ပါတယ်လို့နောက်ထပ် Bond ရုပ်ရှင်ကားသစ်ထွက်အောင်မယ်ဆိုရင်သူ Bond မင်းသားထပ်ပြီးတော့လောက်အောင်မလားဆိုတဲ့မေးခွန်းကိုဖြေသွားပါတယ်။ဘွန်ဇေယုံနေရာမှာလုံးဝထပ်ပြီးတော့တရုတ်မဆောင်ကျင်းတော့ပါဘူး။တခြားကရိုက်ချင်ပါတယ်လို့ Time Out Magazine ရဲ့ website မှာပြီးခဲ့တဲ့သတင်းပတ်မှာဖော်ပြခဲ့တဲ့ interview မှာဖတ်ရတာပါ။အခုနောက်ဆုံးရိုက်တဲ့14ကားမြောက်ဘွန်ရုပ်ရှင်ရိုက်ကူး PCP ကြီးချင်းဇူလိုင်လတုန်းကမေးတဲ့ interview မှာသူအဲ့လိုပြောသွားတာလို့ Time Out Magazine ကပြောပါရည်။ဘွန်ရဲ့ပုံရိပ်ကိုထိန်းထားဖို့အစွမ်းကုန်ထည့်ပြီးတော့တရုတ်ဆောင်ရတာမလွယ်ပါဘူး။အခုနောက်ဆုံးကားမှာသူအစွမ်းကုန်စူးစမ်းထားပါတယ်လို့လည်း Daniel Craig ကပြောသွားပါရည်။ဘောင်းရုပ်ရှင်နဲ့ပတ်သက်လို့ကျွန်တော်ခေါင်းထဲမှာရှိတဲ့အကျဉ်းစီတွေစိတ်ကူးတွေအားလုံးဒီကားတဲ့အကုန်လုံးသုံးလိုက်ထည့်လိုက်ပြီးသွားပါပြီ။ဘောင်းနဲ့ပတ်သက်လို့ကျွန်တော်မှဘာအကျဉ်းဉာဏ်မှမရှိတော့ပါဘူး။နောက်တစ်ခါတည်းဘာလို့မလဲလို့မေးရင်ဖြေစရာရှိမှာမဟုတ်ဘူးလေ။အခါသားလေးသွားတဲ့ရုပ်ရှင်ကားမျိုးရိုက်ကြမလား။ရိုက်ကြတာပေါ့။ဒါမျိုးလေရိုက်ဖူးပြီးသားပါ။ဒါမဲ့လည်းထည့်ရိုက်လို့ရတယ်လို့ပြောသွားပါတယ်။စပက်တယ်ရုပ်ရှင်ဇာတ်ကားကို Britain နဲ့ Ireland တို့မှာအောက်တိုဘာလ26ရက်နေ့မှာရုံတင်မှာဖြစ်ပြီးတော့ကမ္ဘာတစ်လွှာမှာတော့ November လဇန်ပိုင်းကစပြီးတော့ရုံတင်ပြသမှာဖြစ်ပါတယ်ရှင American ပြည်အောင်စုကနာမည်ကျော်လူငယ်အဆိုတော်မလေး Selena Gomez ဟာသူ့ရဲ့ပြည်သက်ရှေ့မှောက်ကပျောက်ပျောက်နေတာယောဂဝေနာဆူဆူရွရွတခုခံစားနေရလို့ဆိုပါတယ်။သူက lupus ဆိုတဲ့ ကိုခန္ဓာရဲ့ယောဂဘီစနစ်ကမကမဖြစ်တဲ့နာရာရှည်ယောဂခံစားနေရပြီးတော့ဓာတ်ကင်နဲ့ကီမိုသီရပီကုသအနေနဲ့ကုသခံခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်မလို့2013နှစ်ကုန်ပိုင်းကသူ့ရဲ့ဖျော်ဖြေရေးခီးစဉ်ပြီးကန်နေမှာခီးစဉ်ကိုဖျက်ပစ်လိုက်ရတာလို့သရုပ်ဆောင်လည်းဖြစ်အဆိုတော်လည်းဖြစ်တဲ့ဆယ်လီနာဂိုမက်စ်ကဘီလ်ဘော့မဂဇင်းကိုပြောပါတယ်။ကျမမှာလူပတ်ယောဂဖြစ်နေတယ်လို့ဆရာဝန်တွေကစစ်ဆေးတွေ့ရှိပါတယ်။ဒါကြောင့်မို့ကီမိုသီရပီနည်းနဲ့ဓာတ်ကင်ခဲ့ပါတယ်။ဒါကြောင့်ကျမဖျော်ဖြေရေးခီးကိုဖျက်လိုက်ရတာပါ။အခက်မတင်ရင်ကျမလေးအောင်ဖြတ်သွားနိုင်ပါတယ်လို့ဆီလီနာကပြောသွားပါတယ
်
ပြောဆိုချက်အတိုင်းဆိုရင်တော့ကိုခန့်အားထုတ်တဲ့စနစ်က cell တွေကိုခြေဖြတ်တဲ့ antibody တွေထုတ်လို့ကိုခန္ဓာထဲက tissue တွေကိုထိခိုက်စေတဲ့ယောဂမျိုးဖြစ်ပါတယ်။ဒီယောဂဖြစ်ရတဲ့အကြောင်းရင်းကိုမသိနိုင်ပေမဲ့ဒီယောဂကြောင့်နောက်ဆက်တွဲယောဂဝေဒနာမျိုးစုံဆက်ပြီးဖြစ်ပွားနိုင်တာပါ။ Selena Gomez ကတော့သူပြိတဲ့ရှေ့မှောက်ကပျောက်သွားရတဲ့အကြောင်းရင်းမှန်ကိုလူတွေမသိကြဘဲနဲ့ထင်အားမြင်ရကောလာဟာလာတွေလျှောက်ပြောနေကြလို့စိတ်ညစ်မိတယ်လို့ interview မှာပြောပါတယ်။အပြင်မှာကသူဆေးသုံးလို့သူရဲ့ရည်စား Justin Bieber နဲ့ကွဲလို့ဆိုတာမျိုးသတင်းမျိုးစုံထွက်ခဲ့တာပါ။စားသောက်ဆိုင်မှာသွားစားရင်တော့မှအဆိုင်ထဲဝင်သွားတဲ့လူတွေကဝမ်းကြည့်ပြီးတော့သူတို့ရဲ့အကြည့်တွေနောက်ကွယ်မှာသူတို့ဘာတွေစဉ်းစားပြီးတော့ပြောနေဆိုနေကြလဲဆိုတာသိနေရတယ်လေ။ဒါနဲ့ကျမလည်းစိတ်သက်ပြန်ပြီးတော့ခိုင်မာတဲ့အထိအချိန်ယူပြီးတော့အားလုံးကိုရှောင်နေခဲ့မိတယ်လို့သူက Billboard Magazine ကိုပြောသွားပါရဲ့။အခုတော့ Selena တယောက်2016မှာဖျော်ဖြေခီးစဉ်သစ်ထွက်ဖို့ပြင်ဆင်နေပါပြီ။2016မေလမှာ Las Vegas မြို့မှာစတင်မဲ့သူ့ရဲ့ဖျော်ဖြေရေးခီးစဉ်ကမြောက်အမေရိကမြို့ပေါင်း42မြို့မှာလှည့်လည်ပြီးဖျော်ဖြေမှာဖြစ်ပါတယ်။ Okay, I want to be တတိယအတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်္လာကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my
own jet. Take it on the side and rock.မဤတနာကျော်ရဲ့တတန်ရောင်သတင်းလောကနာဆင်ခဲ့ရတာပါရှင်ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အင်္ဂလိပ်စာသင်ကြားရေးနဲ့ပညာရေးအတွက်ပြင်ပြတဲ့ဆန္ဒစွဲကိုအားထားတဲ့အမေရိကန်နိုင်ငံရောက်အင်္ဂလိပ်စာဆရာမဟောင်းမတ်ဆန္ဒထွန်းရဲ့ယုံကြည်ရကိုနားဆင်ရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်
ကျားကိုစီကိုစီရှိကြပါတယ်။ကျမမှာလည်းယုံကြည်ရာရှိပါတယ်။ကျမယုံကြည်ရာကတော့ကိုယ့်ရဲ့ email တွေအကောင့်ထဲပေါ်တဲ့နေရာမှာပြင်ကြတဲ့စိတ်တွေရှိမယ်။မလျှော့သောဇွဲတွေနဲ့ design နဲ့ကြိုးစားမယ်ဆိုရင်ကိုယ့်ရဲ့ email တွေမဖြစ်ချင်တဲ့နေရာတွေတကယ်ဖြစ်လာမယ်ဆိုတာကိုကျမယုံကြည်တာပါပဲ။ကျမနိုင်ငံကလေးတွေက7နှစ်သမီးအရွယ်ကလေးက email ကလေးတစ်ခုရှိခဲ့တယ်။အဲဒီ email လေးကတော့ကျမအင်္ဂလိပ်ဘာသာစကားကိုစွန့်ကျင်စွာတက်မြောက်ပြီးတော့ကြောက်တတ်ခြင်းနဲ့ပြီးတော့ကျမအမေရိကမှာကျောင်းတက်ခြင်းနဲ့ဆိုတာကအသိပညာဖလှယ်ခြင်းနဲ့ပုဂ္ဂိုလ်ကိုကိုတိုးတက်ထူးကျွမ်းအောင်ကြိုးစားကြည့်ခြင်းနဲ့ပြီးတော့မိဘကိုပြန်လည်လက်ကျွေးခွင့်နဲ့ရခြင်းနဲ့ပြီးတော့ပထမဦးဆုံးကျမအင်္ဂလိပ်စာကိုနားလည်အောင်လုပ်ရတယ်တက်အောင်လုပ်ရမယ်ပေါ့ကျမတို့ငယ်ငယ်တုန်းကတန်းတန်းတွေကဖြစ်မစားသေးဘူးနောက်ပြီးတော့ကျမကနေမှလည်းနေတယ်အဲရန်ကုန်နဲ့ကျမနေတဲ့နေရာကနီးပင်ပဲတော့ရေးလာရေးအဆင်မပြေဘူးတန်းတန်းတက်ရတာလေတန်းတန်းနေရာခ
ခုလိုမျိုးပေါ်ပေါ်များများမရှိသေးတဲ့အတွက်ကြောင့်မလို့ကျမအင်္ဂလိပ်စာကို TV ကနေတဆင့်ကျမရုပ်ရှင်တွေကြည့်ရင်းနဲ့အင်္ဂလိပ်စာကိုသင်ယူခဲ့ရတယ်ပြီးတော့သူတို့ပြောသလိုဟန်မှုရတယ်နဲ့လိုက်ပြောရတယ်နှမ်းရှိမှသရုပ်ဆောင်ရတယ်အဲဘာမှတော့နားမလည်ဘူးအဲသူတို့ပြောသလိုလိုက်ပြောဒီချုံးရင်လည်းပြောအဲတော့အင်းကျမစဉ်းစားရတာပြောတယ်ဟာအချင်းနိုင်တဲ့အိမ်မက်ပေါ့လေဟုတ်တော့ဟုတ်ပါရဲ့ရာခိုင်နှုန်း99ရာခိုင်နှုန်းချင်းနိုင်လေဘာဖြစ်လို့လဲဆိုတော့တိရာခိုင်နှုန်းကလည်းကျမရဲ့နှိုးရင်းချက်လေးဖြစ်တယ်ဒီတော့ခက်ခဲတယ်အစ်မကလည်းငယ်သေးတယ်အဲ့ချိန်မှာအင်းစကားကိုလည်းမပြောတတ်သေးဘူးဒီကနှစ်ပါးသလုံးကလည်းဝန်ထမ်းတွေဖြစ်တဲ့အတွက်မချမ်းသာဘူးဒါပေမဲ့အစ်မဇဲမရှိအောင်အော်ကိုအရေးချင်းကိုကြိုတင်ဖြစ်ထားရမယ်အဆုံးဝင်လာတဲ့အခါမှာကိုကဒီအရေးချင်းတွေကိုအသုံးတည့်စွာနဲ့ကိုရဲ့အခွင့်အရေးတွေကိုကိုကနှမ်းယူမယ်ဆိုတာနဲ့ကိုကစူးစမ်းပြီးတော့အသိချင်နေရမယ်ပေါ့ဆိုပြီးအစ်မတစ်ဖြည်းဖြည်းနဲ့အင်းစာကိုစူးစမ်းခဲ့တယ်ရုပ်ရှင်ငင်းချင်းနဲ့လည်းတစ်ဖြည်းဖြည်းပို့ပြီးတော့နားလည်လာတယ်။နောက်ပြီးတော့ကျမဒီအမေရိကန်နိုင်ငံထုတ်တဲ့စာအုပ်တွေရှိတယ်။ Reader Digest တို့ American Mosaic တို့လည်းတစ်ဖြည်းဖြည်းထပ်လာနိုင်တယ်။ဒါကမ္ဘာမြေပေါ်မှာလက်ညှိုးလေးထောက်ထောက်ပြီးတော့ကျမ YouTube ခရရတဲ့နေ့ရက်တွေရှိတယ်။အော် American နိုင်ငံကျွန်တော်ကိုကြိုးစားပါကျွန်တော်တနေ့လာခဲ့မယ်တိလား။ဆိုပြီးတော့ကျမရဲ့အမေနဲ့နေ့တိုင်းနေ့ပါလောက်ပြောခဲ့တဲ့စကားလေးတွေပေါ့။အဲဒါတွေကလွန်ခဲ့တော့နှစ်20ကကျမပြင်ပြခဲ့တဲ့အိမ်မက်တွေပါအဲ့လိုနဲ့ကျမအင်္ဂလိပ်စာမေဂျာနဲ့ဖွဲ့ရခဲ့တယ်ကျမအင်္ဂလိပ်စာကိုဆက်လက်လုပ်ခဲ့တယ်ပြီးတော့ကျမဒီ PISM ပြီးတော့ ISM မှာတောင်းနှစ်ကြောင်းမှာအလုပ်ဝင်လုပ်ခဲ့တယ်အဲ့လိုနဲ့မထင်မှတ်တဲ့တနေ့မှာအမေရိကန်ကိုလာဖို့အကြောင်းခံလာခဲ့တယ်ကျမရဲ့အိမ်မက်တကယ်ချစ်လာခဲ့တယ်ကျမချီပေါက်တယ်လို့ပဲခံစားလိုက်ရတယ်ဒါပါလေလို့ပြောရင်ကျမရဲ့အိမ်မက်ကိုကျမဟာတကယ်ပြင်းပြတဲ့စိတ်နဲ့မလျှော့တော့ဇွဲရည်နဲ့ကြိုးစားတယ်။အခွင့်အရေးတွေရလာတဲ့အခါမှာကျမလှမ်းဆုပ်ယူနိုင်ခဲ့တယ်။ဒါကြောင့်မို့လို့ကျမရဲ့အိမ်မက်ဒီအကောင့်ထဲပေါ်လာခဲ့တယ်။ဒါကတော့ကျမယုံကြည်ရပါပဲ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ပါရှင် VOA ကနေအခုထုတ်လွှင့်ခဲ့တဲ့တနအိစာအစီအစဉ်ကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:17အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်တွေပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တည်ရင်ချင်းချုပ်ကိုမှတ်သိငေးထိုက်ကပြောပြပေးပါမ
ယ်။အင်းအားကြီးတရင်သားလက်နက်ကန်အဖွဲ့ကရင်အမျိုးသားအစည်းအရုံး KNU မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တောင်ပိုင်းတပ်မတော် RCS နဲ့ SSA တို့ကိုမြန်မာအစိုးရကမတရားအသိအဖြစ်ကနေပယ်ဖျက်ပေးလိုက်ပါတယ်။မြန်မာအစိုးရကိုစေစုနှင့်6ခုကျော်ကြာလက်နက်ကန်တိုက်ခိုက်လာတဲ့တပ်တန်းရှည်စုံတရင်သားလက်နက်ကန်တပ်ဖွဲ့ကရင်အမျိုးသားအစည်းအရုံး KNU ကိုမတရားအသိကနေပယ်ဖျက်ပေးတဲ့အကြောင်းဒီကနေ့မှပဲပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုလက်မှတ်ရေးထိုးကြေညာလိုက်တာပါ1988ခုနှစ်ကျောင်းသားလှုပ်ရှားမှုကနေပေါ်ပေါက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ကိုလည်းအကြမ်းဖက်သမားများအဖြစ်ကနေရောမတရားအသိအဖြစ်ကနေပါမြန်မာအစိုးရကပယ်ဖျက်ပေးလိုက်တာဖြစ်ပါတယ်တူရကီနိုင်ငံအန်ကာရာမြို့တော်မှာစနေနေ့ကအသေးခံဘုံးခွဲမှုနှစ်ခုဟာအစ္စလာမ်စစ်သွေးကြ ISIS အစွန်းရောက်တည်ရဲ့လက်ချက်ဖြစ်မယ်လို့စုံစမ်းစစ်ဆေးသူတွေတန်းတရာရှိတဲ့အကြောင်းတူရကီဝန်ကြီးချုပ်ကဒီကနေ့မှပြောပါတယ်ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် ISIS တွေနဲ့ကုလသမဂ္ဂကနေသတ်မှတ်ထားတဲ့အကြမ်းဖက်အဖွဲ့တွေကိုပြစ်မှတ်ထားတဲ့ဆီးရီးယားနိုင်ငံတွင်းကရုရှားတို့ရဲ့စစ်ဆင်ရေးကိုချက်ချင်းရပ်ဆိုင်ဖို့ဥရောပကောင်စီကတောင်းဆိုပါအာဖဂန်နစ္စတန်တောင်ပိုင်းဒေသမှာတနက်သမားတွေကဆိုင်ကယ်တစီးနဲ့လိုက်လံပစ်ခတ်လို့ကုလသမဂ္ဂအထောက်အကူပေးရေးမစ်ရှင်အဖွဲ့အတွက်လှုပ်လှုပ်ကင်ပေးနေသူဆရာဝန်မတူတေဆုံးခဲ့ပါတယ်။ဘု து လက်ချက်ဆိုတာတော့မသိရသေးပါဘူးရှင်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံမနေ့ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထိစီစဉ်တွေကိုပထမနာရီဝက်ကိုလိုင်းရိုမီတာ30 40 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးဒုတိယပိုင်းနာရီဝက်စီစဉ်ကိုတော့လိုင်းတိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အချို့ပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပ
ါ This program has come to you from the Voice of America, Washington.